Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ31ရက်ဗုဒ္ဓနေ့မနေ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24.50 52နဲ့လိုင်းလံမီတာ190အပြင်VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံဖြစ်တဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
။ပေါ့သားမှာအနေခတ်သိမ်းကြင်ကြပါစေခင်ဗျာ။ဒီကနေ့သတင်းတွေကတော့ရုရှားတွေကြောက်အောင်ယူကရိန်းကလုံနေတယ်လို့ရုရှားသမ္မတပူတင်ကမော်စကိုမြို့ကအထက်မြင့်အဆောက်အဦးတွေကို drone နဲ့တိုက်ခိုက်ပြီးမှပြောကြားလိုက်ပါတယ်။နိုင်ငံတကာအမှုမြွှန်းဆိုင်အေဂျင်စီကအီရန်နိုင်ငံပေါ်ယူကလီးယားနဲ့ပတ်သက်ပြီးဖြေရှင်းဖို့တောင်းဆိုထားတဲ့အချက်တွေကိုဖြေရှင်းပြီးသွားပြီလို့အီရန်ကဆိုပါတယ်။မူကမူတိုင်းကြပ်ပြီးတဲ့နောက်ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့စည်းတွေကလူပေါင်း2,300ကျော်ကိုစားနပ်ရိက္ခာအကူအညီပေးခဲ့တယ်လို့ WFP ကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကမ္ဘာသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့ခါမှာတော့မြန်မာအထည်ချုပ်လုပ်ငန်းဟာပြပတင်ပို့မှုတွေတိုးလာနေတယ်ဆိုတော့သတင်းပေးပို့ချက်မှာတော့
ညာလုံးမောက် OTP ခေါ်လာ OTP မတရားခေါ်လာပြီးလို့ရှိရင်ဒီအနေလုံးလို့ခါလာတာကိုတိုးလာတော့ဆက်ရုံအစ်စ်တွေတိုးလာတော့
အလို့သမားသမက္ကတာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒီအကြောင်းသတင်းပေးပို့ချက်နဲ့အတူတူရကီရွေးကောက်ပွဲရလအိန္ဒိယနိုင်ငံကဆိုလာကိုသုံးပြီးတော့လျှက်စစ်ဓာတ်အားကိုဘယ်လိုအသုံးပြုနေတယ်လဲဆိုတဲ့စောင်းမတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ကြောက်ယူကရိန်းကလုံနေတယ်လို့ရုရှားသမ္မတပူတင်ကမော်စကိုမြို့ကအထက်မြင့်အဆောက်အဦးတွေကို drone နဲ့အတိုက်ခိုက်ခံပြီးတဲ့နောက်အင်္ဂါနေ့ကပြောကြားလိုက်ပါတယ်ယူကရိန်းကိုရုရှားကကျူးကျော်ပြီးကြတဲ့ကမော်စကိုကို drone နဲ့တိုက်ခိုက်တာဟာဒါဟာပထမဦးဆုံးနဲ့ဖြစ်ပါတယ်ဒါကအကြမ်းဖက်လုပ်ရဖြစ်တာရှင်းပါတယ်လို့မစ္စတာပူတင်ကဆိုပါတယ်မော်စကိုကိုတိုက်ခိုက်ခဲ့ရမှာအနည်းချင်းပဲပျက်စီးပြီးကြီးကြီးမားမားအနာတရဖြစ်ခဲ့သူလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောကြပါတယ်drone singa moscow မြို့တော်အနောက်တောင်ပိုင်းချမ်းသာတဲ့သူတွေနေထိုင်တဲ့ရပ်ကွက်ကအထက်မြင့်အဆောက်အဦးကိုထိမှန်ခဲ့ပြီးတတိယဒစင်းကတော့စင်ကြယ်ဘုံမှာရှိတဲ့လူနေအဆောက်အဦးတစ်ခုကိုထိမှန်ခဲ့တာဖြစ်ပါတယ်။အပြက်စီးအပိုင်းဆတွေကိုပူတင်နေထိုင်ခဲ့ရာနေရာနဲ့ကိုးမိုင်အတွင်ကျခဲ့တာကိုတွေ့ရှိရပါတယ်။ moscow ဝန်ကျင်မှလေကြောင်းရန်ကာကွယ်ရေးနဲ့ base စနစ်ကိုခိုင်မာအောင်ဆောင်ရွက်မယ်လို့ Mr. Putin ကပြောကြားလိုက်ပါတယ်။ဒီချိန်မှာပဲ ukraine မြို့တော် kiev ကို russia drone တွေကတတိယနေ့အဖြစ်ဆက်လက်တိုက်ခိုက်ခဲ့ကြပါတယ်။ယူကရိန်းကလည်းတံမြန်ထိုးစစ်တပ်ကိုဆင်နွှဲဖို့ပြင်ဆင်နေတာပါ။ရုရှားနိုင်ငံအတွင်းတိုက်ခိုက်တာကိုမထောက်ခံကြောင်းအမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အချုပ်အခြာအာဏာပိုင်နယ်မြေကိုပြန်လည်ရယူဖို့လိုအပ်တဲ့ပစ္စည်းနဲ့တင်နန်းတွေကိုပဲယူကရိန်းကိုပေးဖို့အဓိကထားပါတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒရုန်းရှစ်စင်းနဲ့တိုက်ခိုက်ခဲ့ရမှာ၅စင်းကိုပစ်ချနိုင်ခဲ့ပြီး၃စင်းကိုမထိရောက်အောင်လုပ်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။အနောက်နိုင်ငံတွေကပံ့ပိုးကြတာကြောင့်ယူကရိန်းကောက်ဆောင်တွေကစဉ်စဉ်ကျဉ်ကျဉ်မစင်းစားနိုင်တော့ပဲအကြမ်းဖက်ဝါဒအပဝင်လောက်ရက်မျိုးစုံကိုလှုပ်လာခဲ့ကြတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကအနောက်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်
။နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီ IAEA ကအီရန်နိုင်ငံအပေါ်နျူကလ িয়ার နဲ့ပတ်သက်ပြီးဖြေရှင်းပေးဖို့တောင်းဆိုထားတဲ့အချက်တွေကိုဖြေရှင်းပြီးသွားပြီလို့အီရန်အစိုးရမီဒီယာတွေကအင်္ဂါနေ့မှကြေညာပါတယ်။အီရန်ကစခန်း၃ခုအနက်တစ်ခုမှအရင်တုန်းကထုတ်ဖော်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার ဆက်ဆက်ပစ္စည်းတွေကို IAEA ကတွေးရှိခဲ့တာပါ။ First ပြည်နယ်မှာတည်ရှိတဲ့ Marivan စခန်းမှာ Uranium တွေးရှိခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်ပြေလည်အောင်ဖြေရှင်းနိုင်ခဲ့တယ်လို့ဆိုပါတယ်။83.9%တန့်စင်မှုအဆင့်ရှိတဲ့ Uranium အမှုအမွှားတွေတွေးရှိမှုနဲ့ပတ်သက်ပြီး IAEA ဘက်ကစွပ်စွဲချက်ကိုဖြေရှင်းခဲ့ကြောင်းအီရန်အစိုးရဂျော်ဒန်နော့ခန်ပြုထားတဲ့မဲသတင်းဌာနကိုကိုးကားပြီးရိုက်တာကသတင်းရေးပါတယ်။ IAEA ကစစ်ဆေးသူတွေဟာသူတို့အခေါ်မနုဿဇီဝဗေဒဆိုင်ရာမူလအဆရှိတဲ့ Uranium အမှုန်တွေထုတ်ဖော်တွေ့ရှိမှုနဲ့ပတ်သက်ပြီးအီရန်ထံကနေအဖြေကိုနှစ်ပေါင်းများစွာတောင်းခံခဲ့တာပါ။ IAEA ရဲ့အရင်အစီရင်ခံစာအရ2020ခုနှစ်အဲ့ဒီနေရာကနမူနာတွေကိုခွဲခြားစိတ်ဖြာလေ့လာရမှာ Uranium အမှုန်အမွှားတွေတွေ့ရှိခဲ့ပါတယ်။2003ခုနှစ်ကတည်းကအီရန်ဟာဖောက်ခွဲစမ်းသပ်ဖို့အတွက်အဲ့ဒီနေရာမှာနျူကလ িয়ার ပစ္စည်းတွေတင်းစီဖို့စီစဉ်ခဲ့ကြောင်း IAEA ကပြောပါတယ်။န ယူကလီးယားလက်နက်ထုတ်လုပ်ဖို့လုပ်နေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့အီရန်ဘက်ကညှင်းဆိုပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရခဲ့တဲ့အစိုးရအကြွေးယူခွင့်ကာတချက်ဆိုင်ရာသဘောတူညီချက်ကိုမဲပေးကြဖို့ Conservative တွေရဲ့ဝေဖန်မှုတွေကြားထဲမှာပဲ Republican အမတ်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကအင်္ဂါနေ့မှာလိုက်လံစီရင်နေရပါတယ်။အစိုးရအသုံးစိတ်ကိုသူတို့တောင်းဆိုတဲ့အတိုင်းမဖြတ်နိုင်ခဲ့တာကြောင့်သဘောထားတင်းမာတဲ့လက်ရာအုပ်စုကဒီသဘောတူညီချက်ကိုကြာရှုံးမှုတစ်ခုဖြစ်ဝေဖန်နေကြတာပါ။အောက်လွှတ်တော်ဥက္ကဋ္ဌကတော့သဘောတူညီချက်ထဲကအောင်မြင်မှုရခဲ့တဲ့နေရာတွေကိုကြည့်ကြဖို့တန်ရရှိနေကြတဲ့ Republican အမတ်တွေကိုတိုက်တွန်းနေရပါတယ်။သဘောထားတင်းမာတဲ့ Republican တွေကိုရည်ညွှန်းပြီးတော့ Fox သတင်းဌာနနဲ့သူ့မိတ်ဆွေတွေအတွက်တော့သဘောတူညီချက်ထဲမှာဘာမှမပါပါဘူးလို့ American သမ္မတ Biden ကပြောလိုက်ပါတယ်။ဒီသဘောတူညီချက်ကြောင့်လည်းအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ကဖြုတ်ချခံရမယ့်အန္တရာယ်နဲ့လည်းမစ္စတာကေဗင်မက်ကာသီဟာရင်ဆိုင်ရကောင်းရင်ဆိုင်ရနိုင်ပွဲရှိနေပါတယ်။စာမျက်နှာ69မျက်နှာရှိတဲ့အဲ့ဒီသဘောတူညီချက်ဥပဒေကြမ်းကိုအစီအစဉ်ရဥပဒေစင်းမြများကော်မတီမှာအင်္ဂါနေ့နောက်ပိုင်းစဉ်းစားပြီးဗုဒ္ဓနေ့မှာအောက်လွှတ်တော်တစ်ခုလုံးမဲဖွဲ့ဖို့ဖြစ်ပါတယ်။တကယ်လို့ဒီဖြစ်စဉ်မှာကြန့်ကြာတာတွေများရှိခဲ့ရင်အငိမ့်စားတွေအတွက်လက်ခပေးနိုင်မှာမဟုတ်သလိုစစ်ပြန်တွေနဲ့တခြားလူမှုဝန်ဆောင်မှုရယူထားကြသူတွေအတွက်လည်းအစိုးရကပေးနေကြအတိုင်းပေးနိုင်မှာမဟုတ်ပါဘူး။ဒီမိုကရက်လို့တော့အမတ်တွေတဲကလက်ဝဲချအမတ်တွေကလည်းအစိုးရစီကစာနာဧကရယူနေသူတွေပို့ပြီးအလုပ်လုပ်ဖို့တတ်မှတ်လိုက်တဲ့အပြင်တဘာဝပတ်ဝန်းကျင်မူဝါဒအပြောင်းလဲတချို့လုပ်လိုက်တဲ့အတွက်သဘောတူညီချက်ပေါ်ဝေဖန်နေကြပါတယ်။ဒါကြောင့်လာမယ့်အောက်လွှတ်တော်မဲဟာနှစ်ဖက်လုံးကအလဲလက်ကျသူတွေစုစည်းမဲပေးကြမှာမို့လွတ်တော်တွင်မှာတွေ့ရခဲ့တဲ့မဲပေးပွဲတွေဖြစ်လိမ့်မယ်လို့ပြောကြပါတယ
်။တရုတ်နိုင်ငံသားရေးဝန်ကြီးချင်းကန်းဟာTesla လျှက်စစ်ကားကုမ္ပဏီအမှုဆောင်အရာရှိချုပ် Elon Musk နဲ့အင်ကာနီကတွေ့ဆုံခဲ့ရမှာတရုတ်အမေရိကန်ဆက်ဆံရေးကအပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ပြောကြားလိုက်ပါတယ်တရုတ်နိုင်ငံရဲ့လျှက်စစ်ကားထုတ်လုပ်ရေးဆိုင်ရာဆွေးနွေးပွဲမှာအဲ့ဒီလိုထည့်သွင်းပြောသွားခဲ့တာပါအပြန်အလှန်လေးစားမှုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့နှစ်ဖက်လုံတာကန်တာဖြစ်စီမဲ့အခြေအနေတွေအတွက်ပူးပေါင်းဆောင်ရွက်နိုင်ရေးလမ်းကြောင်းပေါ်ရောက်ဖို့လိုတယ်လို့ချင်းကန်းကပြောကြောင်း AP သတင်းမှာရေးပါတယ်ဆက်ဆံရေးကိုမြင့်တင်နိုင်ရေးခြေလှမ်းအသေးစိတ်ကိုတော့သူကထုတ်ပြောတာမရှိပါဘူးတရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးနေချိန်ရင်းနှီးမြှုပ်နှံသူတွေရဲ့ပြန်လည်စိတ်ဝင်စားမှုရဖို့ကြိုးပမ်းနေချိန်မှာပဲ Elon Musk ကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါတရုတ်နိုင်ငံဟာ Tesla ကားတွေအများဆုံးထုတ်လုပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ် Tesla အပါအဝင်ရင်းနှီးမြှုပ်နှံသူတွေအတွက်စီးပွားရေးပတ်ဝန်းကျင်ကောင်းကိုမြင့်တင်ဖို့ကတိပြုထားကြောင်းချင်းကန်းကပြောခဲ့ပြီး Elon Musk ကလည်းတရုတ်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့ဖို့ဆန္ဒရှိကြောင်းပြောပါတယ်အမေရိကန်နဲ့တရုတ်ဟာကမ္ဘာစီးပွားရေးမှာအကြီးမားဆုံးအမှောင်ညင်နှောင်းနေဖြစ်တယ်လို့ Elon Musk ဘက်ကရည်ညွှန်းပြောဆိုပါတယ်တရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာကမ္ဘာအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချင်းကန်ကပြောပါတယ်တရုတ်နိုင်ငံဟာကမ္ဘာလုံးဆိုင်ရာလျှက်စစ်ကားရောင်းချမှုရဲ့ထက်ဝက်ကိုပိုင်ဆိုင်ထားပြီး Tesla ရဲ့အမေရိကန်ပြည်ထောင်စုရဲ့အပြင်ပဘက်မှာပထမဦးဆုံးစက်ရုံတည်ထောင်နိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒုနေမနက်ပိုင်းသတင်းတွေကို VOE ကဆက်လက်ကြည့်ကြနေပါတယ်ဘူကာမုန်တိုင်းကျပြီးတဲ့နောက်ကမ္ဘာစားတိုက်ခါအဖွဲ့ WFP နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့အစည်းတွေကလူပေါင်း2,300ကျော်ကိုစားတိုက်ခါကူညီပေးခဲ့တယ်လို့ WFP ကသတင်းထုတ်ပြန်လိုက်ပါတယ်။မေလ14ရက်နေ့မုန်တိုင်းတိုက်ခိုက်ပြီး82နာရီအတွင်းစစ်တွေမြို့မှာစပြီးတော့စားစရာတောက်စရာတွေကိုဖျက်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းအတွင်းကမုန်တိုင်းတိုင်းခါဒေသမှာရှိနေပြီးပဋိပက္ခကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးဒုက္ခရောက်နေသူတွေနဲ့ရခိုင်လက်ပိုင်းနဲ့မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်လူပေါင်း2,000ကျော်ကိုဖျက်ချခဲ့တာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တွေကိုကြီးညာချက်မှာဖော်ပြထားပေမဲ့မကွေးတိုင်းမြို့နယ်တွေကိုတော့ဖော်ပြထားတာမတွေ့ရပါဘူး။ဒါပေမဲ့လက်ရှိရှိနေတဲ့စားနပ်ရိက္ခာတွေကတဖြည်းဖြည်းလျော့ပါလာနေပြီးနိုင်ငံတကာအသိုက်အဝန်းကနေအရေးပေါ်ပံ့ပိုးဖို့လိုအပ်နေတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Stephen Anderson ကပြောပါတယ်။လူပေါင်း8,000ကျော်ကိုပထမဆုံး3လအတွင်းစားနပ်ရိက္ခာနဲ့ငွေကြေးထောက်ပံ့နိုင်ဖို့WFP ကရမငွေရှာနေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တနင်္ဂနွေလုံးကစားနပ်ရိက္ခာအလိုကြီးလိုအပ်နေတဲ့လူဦးရေ1,300,000အတွက်နှစ်ကုန်အထိအမေရိကန်ဒေါ်လာတန်း60လူကြဖို့ WFP ကပြည်တံရက်ခံထားတာပါ။ဒီရမငွေထဲမှာမူခမုန်တိုင်းတန်ခါရတဲ့လူပေါင်း
၄သိန်း၄သောင်းကျော်ကိုထောက်ပံ့မှုလိုအပ်တဲ့ဒေါ်လာ၂၀သုံးနဲ့ပါဝင်ပါတယ်အဲ့ဒီလိုရမုံဝင်များဘူးဆိုရင်WFP ရဲ့အစီအစဉ်တွေကိုဒီနေ့ဩဂုတ်လမှာရလာရမှာဖြစ်တယ်လို့လည်းပြောထားပါတယ်အစ္စလာမစ်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ အနာဒိုလိုသတင်းအေဂျင်စီရဲ့ဖော်ပြချက်မှာတော့OIC အထွေထွေတွင်မှုဟူစိန်ဘရာဟင်တာဟာကဒီရိုဟင်ဂျာဒုက္ခသည်တွေနဲ့အမြင်ချင်းဖလှယ်ခဲ့ပြီး OIC အနေနဲ့ရိုဟင်ဂျာတွေရဲ့အချိုးစီးပွားကိုအမြဲကာကွယ်ပေးနေတယ်လို့ပြောဆိုခဲ့ပါတယ်။OIC ကရိုဟင်ဂျာတွေအတွက်ပြဿနာကိုရေရှည်ဖြေရှင်းနိုင်မဲ့အကျိုးရှိမဲ့အဖြေတစ်ခုကိုလိုလားပြီးဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိနဲ့နေရပြန် ါဗါတယ် UNC အထွေထွေအတွင်းမှူးဟာဘင်္ဂလားဒေ့ရှ်ကိုစနေနေ့ကရောက်ရှိလာတာဖြစ်ပြီးတနင်္ဂနွေနေ့အစောပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီး AK Abdul Momen နဲ့ဒါကာမြို့မှာတွေ့ဆုံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါတယ်တွေ့ဆုံပွဲအပြီးမီဒီယာကိုဖြေကြားရမှာတော့မြန်မာနိုင်ငံအပေါ်ရိန်ဂျာရူမျိုးတုံးတပ်ဖြတ်မှုနဲ့အရေးယူနိုင်ဖို့ UNC အဖွဲ့ဝင်နိုင်ငံတွေအားလုံးတောင်းဆိုခဲ့ပြီးဒါက UNC ရဲ့ထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်လို့ UNC အထွေထွေအတွင်းမှတာဟာကပြောကြားသွားပါတယ်ခင်ဗျာ
။နေတော့ဥဆောင်တဲ့ငြိမ်းချမ်းထိတ်သိမ်းမှုတပ်တွေနဲ့စာပြေလူမျိုးတို့ကပျောက်ပိုင်းကိုဆိုဖို့မှာရုံးရင်းဆန့်ခတ်ဖြစ်ခဲ့တာကြောင့်ငြိမ်းချမ်းတပ်သား25ယောက်ထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ KFOR ငြိမ်းချမ်းမှုထိတ်သိမ်းတပ်ကပြောပါတယ်။အယ်ဘေးနီးယားမျိုးနွယ်မျိုးတော်ဝင်တွေကပြီးခဲ့တဲ့အပတ်မှာသူတို့တာဝန်တွေကိုယူလိုက်ချပြီးတဲ့နောက်ဆပ်လူမျိုးနွယ်တွေက ZVKN မျိုးမြူနစ်ပယ်ယုံကိုတနင်္လာနေ့ကတင်ယူဖို့စ조사ခဲ့ကြတာကိုကိုဆိုဗိုရဲနဲ့ငြိမ်းချမ်းမှုထိန်းသိမ်းတပ်ဖွဲ့ဝင်တွေကတားဆီးခဲ့ကြတာပါ။ငြိမ်းချမ်းရေးတပ်ဖွဲ့မှာပါဝင်နေတဲ့အီတလီနဲ့ဟန်ဂရီတပ်သားတွေကမီးလောင်မုန်းနဲ့တိုက်ခိုက်ခံရတာကြောင့်မီးလောင်ဒဏ်ရာနဲ့အယူကျိုးဒဏ်ရာတွေကိုရရှိခဲ့ကြတယ်လို့တပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုဆိုဗိုရဲတပ်ဖွဲ့ကားတွေနဲ့သတင်းစာဆရာတွေရဲ့ကားတွေလည်းဖျက်ဆီးခံကြပြီးဆပ်အမျိုးသားရဲ့အမှတ်သားတွေကိုရေးချဲသွားကြပါတယ်။ဒီဖြစ်ရကြောင့်ဆာဗီယားနိုင်ငံကသူ့ရဲ့စစ်တပ်ကိုတတ်နာထားလိုက်ပြီးဆာဗီယားသမ္မတအလက်ဇန်းဒါဗူစစ်ကကိုဆိုဗိုနယ်စပ်မှာစစ်တပ်နဲ့အတူညမှာတွားပြီးနေမယ်လို့တနိုင်ငံလုံးကိုပြောကြားခဲ့တဲ့မိန်ကွန်းမှာပြောကြားခဲ့ပါတယ်။
ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါရဲ့တားဖြစ်သူကဝန်ကြီးချုပ်နေအိမ်ကိုအသုံးပြုပြီးတော့ပုဂ္ဂလိကပါတီတစ်ခုအတွက်ဒီလိုအသုံးပြုခဲ့တဲ့အပေါ်တာဝန်ခံတဲ့အနေနဲ့သူဟာဝန်ကြီးချုပ်ရဲ့မူဝါဒရေးရာအထွေထွေအတွင်းမှုယာဒူးကနေနှုတ်ထွက်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကတင်းလာနေမှာကြေညာခဲ့ပါတယ်။ပါတီပွဲမှာရေမောပျော်ရွှင်နေတဲ့ပုံတွေဟာမဂ္ဂဇင်းတပ်ပုံတွေမှာထွက်ပေါ်လာပြီးတဲ့နောက်လူထုကဒေါသထွက်ခဲ့ကြပါတယ်။ဝန်ကြီးချုပ်ရဲ့နိုင်ငံရေးဆိုင်ရာအထွေထွေမှုယာဒူးယူထားတဲ့တားအကြီးဆုံးဖြစ်သူရှိုတာရိုဟာဒီဇင်ဘာလကုန်ပိုင်းတုန်းကဆွေမျိုးတွေပါဝင်ဧည့်သည်တွေကိုဝန်ကြီးချုပ်ရဲ့နေအိမ်မှာလှုပ်တဲ့နှစ်ကုံပါတီတစ်ခုကိုဖိတ်ကြားခဲ့တာပါအပတ်စဉ်တို့ရှူကန်ဘွန်ရှွန်းစ်သတင်းစာမဂ္ဂဇင်းမှာပါဝင်တဲ့ဓာတ်ပုံတွေမှာဝန်ကြီးချုပ်ရဲ့သားနဲ့ဆွေမျိုးတွေဟာကော်စုံးနီခင်းထားတဲ့လှေကလေးတွေပေါ်မှာအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြတာပါအဲ့ဒီမှာအစိုးရဝန်ကြီးအဖွဲ့ရဲ့ဓာတ်ပုံတွေကိုပုံလူယူပြီးတော့ဝန်ကြီးချုပ်အတွက်တီးတန့်နေရာတီးတန့်ယာဒူးနေရာကိုပြတဲ့အလဲဘိုးနေရာမှာသားဖြစ်သူကနေပြီးတော့ဓာတ်ပုံရိုက်ခံခဲ့တာပါအခြားတဲ့ပုံတွေမှာတော့ဧည့်သည်တွေနဲ့သတင်းစာရှင်းလင်းပွဲကျင်းပနေပုံဟန်လုပ်ပြီးတော့ဆင်းမြင်းတစ်ခုမှရက်နေတာကိုတွေ့ရပါတယ်။ဒီခီရှိရာဟာတားဖြစ်သူကိုပြစ်တင်ရှုတ်ချပေမဲ့အတိုက်ခံလွှတ်တော်အမတ်တွေကတော့သူ့ကိုဝေဖန်ခဲ့တယ်လို့ပြည်သူတွေရဲ့ထောက်ခံမှုရာဂိုင်နှုန်းကကြာဆင်းသွားခဲ့ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့ဘုဒ္ဓနေမနေခင် VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။သတင်းတွေကိုတော့ဦးတင်မောင်တန်းနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပြဖို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတွေကမှမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါ။အထည်ချုပ်စစ်ရုံတွေဟာအခုမေလာတဲ့ဥရောပနဲ့အမေရိကန်ကအထည်တွေကိုချုပ်ပေးနေရပြီးအရင်ကထက်အော်ရာရီပူရလာတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့သတင်းရင့်မြစ်တွေကနေတဆင့်သိရပါတယ်။တစ်ဖက်မှာတော့အထည်ချုပ်လုပ်ငန်းကအလို့သမားတွေအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့အလို့သမားတမကတွေကလည်းပြောနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုသားညွန့်ဦးပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံတကာကနာမည်ကြီးကုန်အမှတ်စိတ်ထဲချုပ်လုပ်ငန်းတွေမြန်မာနိုင်ငံတွေကနေပြီးတော့ထွက်ခွာသွားဖို့ဆိုပြီးတော့နိုင်ငံရေးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပေမဲ့ပြီးခဲ့တဲ့2022ဇန်နဝါရီလကနေပြီးတော့စက်တင်ဘာလအထိအထည်ချုပ်တွေကိုအမေရိကန်ဒေါ်လာ 3.3 ဘီလီယံဘူးမြန်မာနိုင်ငံကနေပြီးတော့တင်ပို့နိုင်ခဲ့တယ်ဆိုပြီးတော့အထည်ချုပ်လုပ်ငန်းတွေကိုစောင့်ကြည့်ရေးသားတဲ့ EcoTextile စာဆောင်ကဖော်ပြပါရယ်အခုနှစ်ဧပြီလတစ်လထဲမှာရင်အမေရိကန်ဒေါ်လာ384တန်ဘူးတင်ပို့ထားနိုင်ခဲ့တယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကိုကူကားပြီးတော့ Fiber 2 Fashion စာဆောင်ကလည်းရေးပါရယ်ဥရောပနဲ့အမေရိကန်နိုင်ငံတွေကအထည်အော်ဒါတွေရင်ငါထက်ပိုရလာတယ်လို့အထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့ထွေထွေတွေးမှုဒေါ်ခန့်ခိုင်နယ်ကိုကူကားပြီးတော့ပြည်တွင်းသတင်းဌာနတချို့မှလည်းရေးပါရယ်ဒီကုန်အမှားတွေဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကဒိတ်ရိုက်ရနေလားဆိုတာကတော့တိတိကျကျမသိရပါဘူး။ဒါပေမဲ့လည်းအခုမေလထဲမှာအထည်ချုပ်စည်းရုံတွေမှာဝန်ထမ်းအသစ်တွေခေါ်နေတာလုပ်ငန်းခွင်ထဲမှာဆက်ချုပ်တန်းတွေကိုထပ်ပြီးတော့တိုးချဲ့နေတာတွေကိုကြည့်ပြီးတော့အော်ရာအသစ်တွေထပ်ရနေတယ်ဆိုတာဖြစ်နိုင်တဲ့အကြောင်းအလုံသမားသမဂ္ဂတွေကခမန့်အတည်ပြုပါရတယ်။အော်ရာအသစ်တွေရတယ်မရဘူးဆိုတာအလုံသမားကြီးရအဖွဲ့အစည်းတွေသိကွက်မရပဲနဲ့စည်းရုံပိုင်ရှင်တွေနဲ့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကပဲသိနိုင်တဲ့ကိစ္စဖြစ်တယ်လို့လူသမားဖွဲ့စည်း SDUM ရဲ့ဥက္ကဋ္ဌက view ကိုပြောပါတယ
်။ဒါပေမဲ့ကျွန်တော်တို့သိလာတာတခုကတော့ဘာလဲဆိုလို့ရှိရင်အလုပ်သမားတွေကိုအုတ်တီတွေဟိုနေတာခေါ်တာပေါ့နော်။ညာလုံးပေါ့အုတ်တီတွေခေါ်တာအုတ်တီတွေမတရားခေါ်တာပြီးလို့ရှိရင်စက်ရုံတွေကလူဟိုဘာလဲဒီစက်တန်းတွေလူတိုးတာတို့နောက်တစ်ခါဒီအနေလုံးလို့ခလာစားကိုတိုးတာတို့စက်ရုံအစ်စ်တွေတိုးတာတို့ဒါတွေကပုံမှန်ရှိလို့ဒီစက်ရုံတွေတိုးတာကဟိုလာစားကိုကြောက်တဲ့စိတ်ဟုတ်ပြုံးလေးပြောအပြန်ခေါ်တာပေါ့။အောက်စုပါရီကနေပြီးတော့သူ့လူတွေကိုဆွဲခေါ်နောက်ပြီးတော့သွားတာလို့ဆောင်မျိုးတွေမြင်နေရတယ်။အခါကျတော့သူ့ကိုပြောတဲ့အနေထားဖြစ်နေလက်ဖြစ်နိုင်တယ်ပေါ့နော်။ဒါမှမဟုတ်ဟိုစာတရုတ်ဘက်ကနေပဲတစ်ဆင့်လက်ဝင်လာတာကိုဟိုဒီမှာဟိုတရုတ်ကတစ်ဆင့်ညာဒီမှာလာရှုပ်တာကိုအဲ့လိုမျိုးပြောတာလားနိုင်ငံရေးတခြားကွာဒါတော့ကျွန်တော်မသိနိုင်ဘူးပေါ့နော်။
အနာဒိတ်စကောင်စီအောက်မှာအလုသမားအခွင့်အရေးကိုအပြည့်အဝမပေးနိုင်ဘူးဆိုပြီးတော့နိုင်ငံတကာကကုန်အမှတ်တရစိတ်တွေပြည်တွင်းကနေပြီးတော့ထွက်ခွာသွားဖို့ဆိုပြီးတော့ဖိအားပေးခံရတာပါတချို့စစ်အုပ်တွေဟာတစ်ဖက်မှာအပိတ်ပြပြီးတော့တခြားတနေရာမှာပြန်ဖွင့်ကြသလိုပဲနာမည်ကြီးတရစိတ်တွေလည်းအနေချင်းလောက်ပဲထွက်ခွာသွားခဲ့ပါတယ်2023ဧပြီလထဲမှာတရုတ်နဲ့ထိုင်းကိုနေဆက်ကနေပြီးတော့ထေချုပ်ဒေါ်လာတန်း200ဘူးတင်ပို့ထားပြီးတော့ဥရောပနဲ့အခြားတိုင်းပြည်တွေကိုတော့ဒေါ်လာ184တန်းဘူးတင်ပို့ခဲ့တာပါပြန်ဖွင့်နေတဲ့နောက်ပြန်လည်ပတ်နေတဲ့စေုံတွေဟာအခြေခံတည်ရလောက်ခလာစာ4800ချက်ကနေပြီးတော့9600ချက်ကိုတိုးပေးပြီးတော့အလုသမားကိုထောင်ထဲချီပြီးတော့ခေါ်ယူနေပါတယ်။ဒါဟာလာစာတိုးပေးဖို့အလုသမားတွေဆန္ဒမပြခင်ကြိုတင်ကာဝယ်လိုက်တာလို့သမဂ္ဂတွေကမြင်ကြပါတယ်။ပြီးတော့အလုရှင်တွေဟာအခြေခံအလုသမားသမဂ္ဂအသစ်တွေကိုဖွဲ့နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြကြပါတယ်။ဒါဟာဥရောပလိုမျိုးနိုင်ငံတွေစီကအော်ရာအသစ်တွေအဆက်မပြတ်ရဖို့ပရိယတ်တစ်ခုပဲဖြစ်တယ်လို့အလုသမားသမဂ္ဂတွေကပြောပါတယ်။ILO ကမြန်မာနိုင်ငံမှာအလို့သမားတက်မကတွေကွယ်ပြောက်နေပြီဆိုတဲ့အစီအကံစာကိုပြန်ပြီးတုံ့ပြန်မှုအတွက်ဒီနီလာတုံးလာတာလို့မြန်မာနိုင်ငံအထွေထွေအလို့သမားတက်မကများအဖွဲ့ချုပ်ရဲ့အထွေထွေမှု .eu က view ကိုပြောပါတယ
်။စက်ရုံအတွင်းထဲမှာလုပ်ငန်းခွင်အတွင်းထဲမှာတက်မကတွေအတင်းအဓမ္မဖွဲ့ခိုင်းနေအလို့ရှင်တွေကမဲဘုံတွေချပြီးတော့နင်းလက်ထဲဆိုပြီးတော့မဲတွေရွေးချယ်ခိုင်းပြီးတော့ဒါကဒီစက်ရုံရဲ့အခြေခံတက်မကပါဆိုပြီးတော့အလို့သမားဝန်ကြီးဌာနအောင်မှပုံတင်နေအဲ့ဒီမှာဝန်ကြီးဌာနကဘာလုပ်လဲဆိုတော့ခုနကဒီ ILO ရဲ့အစီရင်ခံစာကိုသူတို့ကပြန်လဲတုံ့ပြန်တာပေါ့နော်ဒီမှာငါတို့ဝန်ကြီးဌာနတွေမှာလူသမားတမကတွေမှတ်ပုံတင်နေပါတယ်ဆိုတော့ပြည်ယုတ်ကိုသူတို့ယူကြတာပေါ့နော်တကယ်တမ်းကျတော့လုပ်ငန်းခွင်ထဲမှာဒီဖွဲ့စည်းထားတဲ့တမကတွေကရဲလို့ယူနီယံပဲဖြစ်တယ်ပေါ့နော်အော်ရာယာရေးအတွက်ဖြစ်တယ်ဒီလူသမားဝန်ကြီးဌာနကိုမှတ်ပုံတင်ဖို့အတွက်ပဲဖြစ်တယ်ဆိုတာကတော့လုပ်ငန်းခွင်တွေကအလုပ်သမားတွေရဲ့ခန်းစားချက်တွေပဲဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံအထွေထွေအလုပ်သမားတမကများအဖွဲ့ချုပ်ကအမေရိကန်ပြည်တော်စုအလုပ်သမားရေးဝန်ကြီးဌာနကနိုင်ငံတကာဆက်ဆံရေးတာဝန်ရှိသူတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းကတွေ့ခဲ့တယ်လို့ဒေါ်အီးဖြူကပြောပါတယ်ဒီလိုတွေ့တဲ့နေရာမှာဒီကိစ္စအပါဝင်ကလေးလုပ်သားတွေအကြောင်းနောက်အတရားဓမ္မခန့်စီမှုတွေဒါတွေကိုသူတို့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဘယ်ကုံမှတ်စိတ်ကိုချုပ်လုပ်နေတဲ့စီအုံတွေကအလုပ်သမားအခွင့်အရေးကိုချုပ်ဖောက်နေလဲဆိုတာကိုလေ့လာနေတဲ့အကြောင်းအမေရိကန်အလုပ်သမားဝန်ကြီးဌာနကပြောခဲ့တယ်လို့သူကပြောပါတယ်အမေရိကန်အလုသမားဝန်ကြီးဌာနကတာဝန်ရှိသူတွေဟာပြည်တွင်းကစစ်ရုံအလုသားတွေအပြင်ထိုင်းနိုင်ငံရောက်တဲ့မြန်မာရွှေ့ပြောင်းအလုသမားတွေရဲ့လုပ်ငန်းခွင်ပြဿနာတွေကိုလည်းမြန်မာနိုင်ငံအထွေထွေအလုသမားတက်မကများအဖွဲ့ချုပ်နဲ့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေရဲ့နောက်ဆုံးအခြေအနေကိုသားညွန့်ပြောသွားတာပါခင်ဗျာအခုတခါတော့ဒီနိုင်ငံတကာဘက်မှာစိတ်ဝင်စားနေကြတဲ့တူရကီရွေးကောက်ပွဲရလဒ်အခြေအနေကိုကြည့်ရအောင်ပါပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြော့သမရရွေးကောက်ပွဲမှာတူရကီလက်ရှိသမရရီဂျက်တယစ်အာဒဝန်ကနေပြီးတော့ထပ်ပြီးတော့အနိုင်ရသွားတဲ့အတွက်တတိယအကြိမ်မြောက်သမရသက်တမ်းထမ်းဆောင်ရမှာဖြစ်ပါတယ် တူရကီစီးပွားရေးမကောင်းတဲ့အချိန်အပြည့်အစည်းများလွန်းလာတဲ့ငလျင်ကိစ္စကိုကင်တွယ်ပုံကိုဝေဖန်ခံရချိန်မှာပဲသူကအခုလိုရွေးကောက်ပွဲမှာထပ်နိုင်လိုက်တာပါဒိုရီယန်ဂျုံးစ်ပြောတဲ့သတင်းလွှာကိုကိုငိမ့်ညာပြောပြမှာဖြစ်ပါတယ
်တမရရီဂျက်တိုင်အာဒိုဝန်ဟာပြိုင်ဘက်ကမဲကီလီဒါဂလိုကိုဒုတိယအကြော်တမရရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်အစ္စတန်ဘူမြို့ကတချို့ကကြိုဆိုကြပါတယ
် normal
ဒါဟာပုံမှန်ရလက်ပဲဖြစ်ပါတယ်ကောင်းပါတယ်ကျွန်တော်တို့မျှော်လင့်နေတာလည်းအဲ့ဒါပါပဲပထမအကြိမ်မှာကတည်းကရလက်ကိုဆုံးဖြတ်ပြီးသားပါဒုတိယအကြိမ်မှာရလက်မထွက်ခင်ကတည်းကကြိုသိပါတယ်တိုင်းပြည်အတွက်ကောင်းပါပ
ါဒါပေမဲ့လည်းတူရကီမှာငွေကြေးဖောင်းပွားမှုနှုန်းအလွန်များနေပြီးငွေကြေးကလည်းအားနည်းနေတဲ့အပြင်တခြားအချက်တွေကြောင့်လည်းဒီအောင်မြင်မှုအပေါ်စိုးရိမ်နာတွေလည်းရှိပါတယ
်
စီးပွားရေးနဲ့တခြားကိစ္စတွေမှာပြဿနာတွေကကြီးကြီးပါဒီလိုကိစ္စတွေကနှစ်ရက်အတွင်းဖြေရှင်းလို့ရတဲ့ကိစ္စတွေမဟုတ်ပါဘူးလူလည်းနဲ့လည်းရှင်းလို့မရပါဘူးလူတွေကလည်းပြဿနာရဲ့စိတ်ပိုင်းမှာပဲသူတို့ကကိုကျိုးအတွက်ပဲစဉ်းစားနေတာပါအ
ာဒိုဝန်အတွက်ကတော့ဒီနှစ်ရွေးကောက်ပွဲဟာအခက်အခဲဆုံးဖြစ်တယ်လို့မြင်ကြပြီးတူရကီမှာငွေကြေးဖောင်းပွားမှုနှုန်း40ရာခိုင်နှုန်းကျော်နဲ့ဖေဖော်ဝါရီလတုန်းကငရင်းအပြည့်အစည်းတွေပေါ်ကင်တွယ်မှုတွေကိုဝေဖန်ခံနေရတာပါဒါပေမဲ့လည်းငလင်းတန်ခံရတဲ့ဒေသတွေကအာဒိုဝန်ကိုအကြီးအကျယ်ထောက်ခံခဲ့ကြပြီးတချို့ထောက်ခံသူတွေဆိုရင်ညာလုံးပေါက်အောင်ပွဲခံခဲ့ကြပါတယ်ပြန်ဘက်ကီလီဒါဂလူရဲ့ပိုကောင်းတဲ့ရွေးကောက်ပွဲဂရီတွေကိုကြော်ပြီးအောင်မြင်ခဲ့တာလို့သုံးသက်သူတွေကပြောပါတယ်
။ Mr. Erdogan said that they would rebuild and sell the houses.
သမရအာဒိုဝန်ပြောခဲ့တာကအိမ်တွေကိုပြန်ဆောက်ပေးမယ်ပြီးရင်ရောင်းပေးမယ်။ Mr. ကီလီဒါဂလူပြောခဲ့တာကအိမ်တွေကိုပြန်ဆောက်ပေးပြီးအခမဲ့ပေးမယ်လို့ပြောတာပါ။ရလက်ကိုကြည့်လိုက်ရင်လူတွေကအာဒိုဝန်ကိုပိုယုံတာတွေ့နိုင်ပါတယ်။ကြေကြေပြက်ပြက်ကိုယုံကြည်ကြတာပါ။
သူအနိုင်ရတဲ့အချိန်မှာအာဒိုဝန်ကသူ့ရဲ့ထောက်ခံသူတွေကိုတချင်းဆိုပြခဲ့ပြီးတည်တဲ့အချိန်အထိအတူရှိနေမယ်လို့ကတိပေးခဲ့ပါတယ်။အာဒိုဝန်အနေနဲ့ဩဇာအာဏာအကြီးဆုံးအနေအထားကိုရောက်နေတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မဲ့သူ့ရဲ့အစီအစဉ်မှာသမရလုံးနိုင်တဲ့အချိန်အရေအတွက်ကန့်သတ်ထားတာကိုပယ်ဖျက်နိုင်တယ်လို့တချို့ကသုံးသပ်ပါတယ
်။ Secure and stronger certainly for another 5 years.
ပိုအင်အားကြီးလာပြီးနောက်ထပ်၅နှစ်ကတော့တေချာသွားပါပြီ။သူအနေနဲ့ပူတင်လိုရှီကျင်းမယ်လို့သမရတက်တန်းကိုထတ်တိုးမယ်လို့ကျွန်တော်မျှော်လင့်ထားပြီးတစ်သက်လုံးလှုပ်သွားမယ်လို့တောင်းထင်ပါတယ်ပါလီမန်လွှတ်တော်မှာလည်းအများစုနိုင်ထားပါတယ်ဒါကြောင့်သူတို့ဖွဲ့စည်းပုံကိုပြင်ပြီးနောက်တက်တန်းဝင်ပြိုင်လို့ရအောင်လုပ်မယ်လို့ထင်ပါတယ
်ဒါပေမဲ့လည်းအာဒိုဝန်အနေနဲ့စိန်ခေါ်မှုကြီးတွေကိုရင်ဆိုင်နေရတာပါငွေကြေးဖောင်းပွားမှုကိုဖြစ်စေပြီးငွေတန်ဖိုးအားနည်းစေခဲ့တဲ့သူရဲ့တမယိုးကြမဟုတ်တဲ့စီးပွားရေးမူဝါဒတွေကိုဆက်လုပ်ဖို့ဆုံးဖြတ်ထားတာကြောင့်ငွေကြေးအကျပ်တဲကြုံရနိုင်တယ်လို့တချို့လေးလာသူတွေကသတိပေးပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်ဆံရေးတိုးလှုပ်တာဟာလည်းအနောက်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးအပေါ်တင်းမာမှုတွေဖြစ်စေပါတယ်ခင်ဗျာ
။ကိုညဉ့်ညံတင်ပြခဲ့တာပါခင်ဗျာ။တူရကီရွေးကောက်ပွဲအခြေအနေကနေအိန္ဒိယနိုင်ငံဘက်ကိုလည်းသွားကြည့်အောင်ပါ။အိန္ဒိယနိုင်ငံမှာလျှက်စစ်တာမလုံလောက်ပဲဖြစ်နေချင်းကြေးလက်ကဆေးရုံဆေးကန်းတွေမှာတော့အမိုးပေါ်မှာတက်ဆင်ထားတဲ့နီယောင်ကြီးစွမ်းအင်သုံးဆိုလာပြားတွေကနေတဆင့်လျှက်စစ်တာအားကိုရရှိသုံးဆွဲနေကြတာပါ။နေစုံနယ်ပြားနဲ့ကြေးလက်လူမှုအတိုင်းအဝန်းအတွင်ခင့်မိကြမ်းမာရေးစောင့်ရှောက်မှုပေးနိုင်ရေးအတွက်ဆေးရုံဆေးကန်း250ကျော်ဟာနည်းပညာကိုအားထားနေကြရပါတယ်။AB သတင်းဆောင်မကိုမတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းကရိုက်ချာမှာတခါတရံအပူချိန်ပြင်းထန်လွန်ပြီးအပူနွေးဆုံးလာတွေမှာဆိုရင်အပူချိန်က100ဒီဂရီဖာရင်ဟိုက်ထိကိုရောက်ပါတယ်ဒေတာရင်းကပြည်သူသားဖွားဆေးရုံမှာဆိုရင်နိုင်ငံမှာတက်ထားတဲ့ပန်ကာကပုံမှန်လဲပတ်နေပြီးမွေးခင်စာကလေးတွေနဲ့မိခင်တွေအတွက်ချွေးရွက်သက်သာစေပါတယ်ဒါပေမဲ့လည်းလျှက်စင်မလုံလောက်တာကြောင့်မကြခဏဓာတ်ပြတ်တောက်တဲ့ဒေသမှာဒီလိုတက်တောင်တက်တာအခြေအနေမျိုးကအမြဲတမ်းမရခဲ့ပါဘူးလွန်ခဲ့တဲ့တစ်နှစ်တုန်းကဆက်လို့ဆေးရုံရဲ့ခေါင်းမိုးပေါ်မှာနေအောင်ကြီးဆွင့်ရင်တုံလျှက်စစ်ထုတ်တဲ့ဆူလာပြားတွေတက်ဆင်ခဲ့ပြီးနောက်မှာတော့ဆေးရုံမှာမီးလင်းစေဖို့လူနာတွေနဲ့ဝန်ထမ်းတွေတက်တောင်တက်တာရှိစေရေးကာကွယ်ဆေးတွေနဲ့ဆေးဝါးတွေကိုအအေးကမ်းမှစိတ်ချလက်ချထားလို့ရတဲ့ဆူလာကနေပုံမှန်လျှက်စစ်တအားရရှိလာပါတယ်အရင်ကအရေးပေါ်အရန်ဖြစ်သုံးခဲ့တဲ့ဒီဇယ်သုံးမီးဆက်တွေသုံးတိုင်းမှာလဲထွက်လာတဲ့ဖန်လုံအိမ်ဓာတ်ငွေနဲ့အစိတ်အတောက်ဖြစ်စေတဲ့မီးခိုးငွေတွေဟာဆိုရင်မွေးကင်စာကလေးငယ်တွေရှူးရှိုက်မိစေတဲ့နေရာထိရောက်ခဲ့ပေမဲ့အခုတော့ဒီလိုအခြေအနေကပြီးဆုံးသွားပါပြီ မိဆက်တွေရုတ်တရက်ပြက်ပြီးသုံးမရတဲ့အခါမျိုးဆိုရင်တော့တစ်နှစ်ကိုပြင်းမြကလေး600လောက်မိဖွားပေးရတဲ့ဆေးရုံမှာလက်နှိပ်ဓာမီအလင်းရောင်သုံးပြီးမိဖွားပေးရတာမျိုးလည်းရှိခဲ့ပါတယ်အကြီးတန်းသူနာပြု Mother Jones ကတော့ကလေးပေါင်းများစွာမွေးဖွားပေးခဲ့သူဖြစ်ပါတယ်
ဆိုလာဘရကင်တမွန်ချေနမ်ဂေဆိုလာဗျာရင်မတက်ခင်ကဆိုရင်တခါတလေကျမတို့အမောင်ထဲမှာအလုပ်လုပ်ကြရပါတယ်ရစ်ချာမှာမီးမလာတဲ့ပြဿနာကအများကြီးပါတရက်ကို၄နာရီ၅နာရီလောက်မီးပြတ်ပြီးကျမတို့အတွက်ရောလူနာတွေအတွက်ပါအခက်အခဲဖြစ်ပါတယ်မီးဖွားမှုတွေလူနာကိုဆေးထုတ်ဖို့ဆိုရင်ကျမတို့လှက်နေတတ်မီးဒါမှမဟုတ်လေမီးအိမ်ကိုတုံးကြရတာကြောင့်ဖြစ်ပါတယ
်အိန္ဒိယရဲ့နေဒေသတွေနဲ့ကျေးလက်ဒေသတွေနောက်ဖွံ့ဖြိုးဆဲနိုင်ငံတွေမှာလျှက်စစ်ဖြန့်ဝေမှုကိုအပြည့်အဝအားထားလို့မရတာနဲ့အတူပဲဒေတာရင်းမှာထုတ်တဲ့သန့်စင်စွမ်းအင်အထူးသဖြင့်တော့နေအောင်ကြီးစွမ်းအင်သုံးဆိုလာစွမ်းအင်ဟာဆိုရင်ခေတ်သစ်ကျမရေးဆောင်းရှောင်းမှုမှာအပြောင်းလဲတွေဖြစ်စီပါတယ်ရာသီဥတုပြောင်းလဲမှုအတွင်အပူချိန်နဲ့လွန်ခဲ့ပြင်းထန်တဲ့ရာသီဥတုအခြေအနေတွေပိုပြီးတိုးလာနေချိန်မှာသန့်စင်စွမ်းအင်ကပိုပြီးအရေးပါလာပါတယ်ပုဂ္ဂလိကကျမရေးဆောင်းရှောင်းမှုကိုမတုံနိုင်တဲ့ထောင်နဲ့ချီတဲ့လူတွေကိုဝန်ဆောင်မှုပေးနေတဲ့ပြည်သူတာဖွာဆေးရုံဟာဆိုရင်ခေါင်းမုံးမှာဆိုလာစနစ်တက်ဆင်ထားကြတဲ့ Richard Kane တွင်းကစီယုံစီကန250တခုထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ် Selco Foundation ကဥဆောင်တဲ့အစီအစဉ်နဲ့စီယုံစီကန်တွေရဲ့ခေါင်းမိုးတွေပေါ်မှာဆိုလာပြားတွေတက်ဆင်တာဖြစ်ပါတယ်ဘန်ဂါလူးရူးအခြေစိုက်အကူအညီပေးရေးအဖွဲ့ Selco Foundation ကအိန္ဒိယနဲ့နိုင်ငံတကာလုပ်ငန်းကြီးတွေထံကအလှငွေတွေသုံးပြီးဒေသဆိုင်ရာအစိုးရတွေနဲ့2019ခုနှစ်ကတည်းကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ပြည်သူဆေးရုံတွေမှာဆိုလာပြတက်ဆင်စရိတ်ကဒေါ်လာ 8,500 လောက်ကျတင်ပြီးစီးကန်းငယ်တွေအတွက်ဆိုရင်တော့ဒေါ်လာ 2,000 လောက်ကျတင်ပါတယ်။ဆေးရုံစီးကန်းတွေမှာတန့်စင်ဆွန့်အင်ပြောင်းလဲအသုံးပြုမှုကြောင့်ဟန်လိုအိမ်တန်းငွေထုတ်လုပ်မှုကိုရှော့ချရမှာအထောက်အကူဖြစ်စေတယ်လို့လည်းဟယ်လိုအိမ်တန်းငွေရှော့ချရေးစီးရုံးလှုပ်ရှားမှုအဖွဲ့ Healthcare Without Harm ရဲ့လေ့လာမှုကဖော်ပြပါတယ်။ခေါင်းမိုးပေါ်မှာတက်ဆင်ထားတဲ့ဆူလာပြားတွေကနေစည်စက်မပြတ်လျှက်စစ်ရရှိနေတဲ့အပြင်စီးရုံစီးကန်းတွေအတွက်ကုန်ကျစရိတ်ရှော့ချရေးအတွက်လည်းအထောက်အကူဖြစ်ပါတယ်။ဝင်ငွေနဲ့လူမှုအတိုင်းဝိုင်းတွေနေထိုင်ကြတဲ့ Zahir Rabek ကပြည်သူစီးကန်းကိုကြီးကြပ်တဲ့ဒေါက်တာ Kavashi Sugar ကတော့ဆူလာတွေတက်ဆင်ပြီးနောက်ပိုင်းနှစ်နှစ်အတွင်းလျှက်စစ်အတွက်ကုန်ကျစရိတ်ထက်ဝယ်လျော့သွားတယ်လို့ပြောပါတယ
် When solar is installed
ဒီကုန်ကျစရိတ်ကိုတခြားနေရာမှာကျမတို့သုံးနိုင်ပါတယ်အထူးသဖြင့်တော့ဆေးရုံဈေးခန်းတွေမှာဆိုရင်လိုအပ်ချက်တွေအများကြီးရှိပါတယ်လို့ပြောထားတာပါဒါဟာဆိုရင်ကမ္ဘာမှာကျန်းမာရေးအသုံးစရိတ်အနည်းဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယအတွက်အကျိုးရှိစေပါတယ်အမေရိကန်မှာအစိုးရအသုံးစရိတ်ရဲ့18ရာခိုင်နှုန်းကိုကျန်းမာရေးဆောင်ရှောက်မှုသုံးနေတာနဲ့နှိုင်းရှင်ကြည့်ရင်တော့အိန္ဒိယရဲ့ကျန်းမာရေးအသုံးစရိတ်ကအစိုးရအသုံးစရိတ်ရဲ့နှစ်ရာခိုင်နှုန်းကျော်သာရှိပြီးတချို့ဆေးရုံတွေနဲ့ဈေးကန်းတွေမှာရန်ပုံငွေမလုံလောက်ဖြစ်နေတာပါ ဟနုမန်တပ်ပါ ခြနာဒါဆာကတော့ Seco Foundation ရဲ့ Writer ရုံးခွဲမန်နေဂျာဖြစ်ပါတယ
် Current illanonda karanadinda
ဆိုလာမတက်ခင်ကဆိုရင်မီးပြတ်တာကြောင့်ကုသခံယူရေးမှာမယုံကြည်ဖြစ်ပြီးဒီဆေးရုံတွေကိုသွားဖို့လူတွေကစိုးရိမ်ကြပါတယ
်အခုတော့ဆိုလာပြားတွေတက်ဆင်ပြီးနောက်မှာပုဂ္ဂလိကဆေးရုံတွေအစားအစိုးရဆေးရုံတွေကိုလူတွေပို့ပြီးသွားကြမယ်လို့လည်းသူကပြောပါတယ်ရှင
်မသိင်္ဂီတိုင်းဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာလူကြည့်များတဲ့ဆိုရှယ်မီဒီယာသတင်းကဘာတလောခရီးသွားတဲ့နေရာပေါင်းစုံအကြောင်းစုံအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရာသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပြည့်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့ line number 2440 51ကနေပဲဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာလူကြည့်များ social media သတင်းကဘာတလွားခီးသွွားအစီအစဉ်တွေကိုတင်ဆက်မဲ့အပြင်နေရာပေါင်းစုံအကြောင်းစုံအစီအစဉ်တင်ဆက်တဲ့အခါမှာတော့
ထိုင်းဝင်လည်းဘုံမာတွေရောက်တာများလာပြီဆိုတော့ဗောနော်ကျွန်တော်တို့ဒီမှာစပင်ညက်တာပဲဖြစ်ဖြစ်ခေါင်းချော်တာပဲဖြစ်ဖြစ်ပါတာစကားအဆင်မပြေတဲ့
ထိုင်းနိုင်ငံတွင်းမှာလုတ်ကင်စားသောက်နေကြတဲ့မြန်မာတွေရဲ့လူမှုဘဝအခြေအနေတွေကိုတင်ဆက်သွားဖို့လည်းရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းပဲဖြစ်ပါတယ်အမေရိကန်အစိုးရငွေချေးယူနိုင်တဲ့ပမာဏကိုတိုးမြှင့်ပေးရေးနဲ့ပတ်သက်ပြီးမဲခွဲအတီးပြုတ်နိုင်ဖို့လုံလောက်တဲ့မဲရည်အတွက်ရလိမ့်မယ်ဆိုပြီး Republican နဲ့ Democrat အောက်လွှတ်တော်အမတ်ခေါင်းဆောင်တွေအကောင်းအမြင်မျှော်လင့်ထားကြပါတယ်အဓိကပါတီနှစ်ရကြာဘာဒီသဘောထားကွဲလွဲနေကြလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတော့ Veronica Badderas ပြောပို့တဲ့သတင်းကိုတော့ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ဆိုရငွေချေးယူသုံးဆွဲနိုင်တဲ့ပမာဏအတိအပြုသတ်မှတ်ဖို့ရဲ့ကုံဆုံးမှုနီးကပ်လာတာနဲ့အမျှတချို့ Congress လွှတ်တော်အမတ်တွေကတော့ဒီကိစ္စအဆင်ပြေဖို့မျှော်လင့်နေကြပါတယ်။သမ္မတ Joe Biden အဆိုပြုတဲ့ငွေပမာဏနဲ့ပတ်သက်ပြီးတော့အခြေခံမူအားဖြင့်သဘောထားကွဲလွဲနေတဲ့ Republican တွေဘက်ကတော့ငွေဖြုန်းတီးရာမရောက်အောင်သူတို့အနေနဲ့အသေးအချာစီစစ်ထားတယ်လို့ဆိုရတယ်။
You got work requirements to help people out of poverty.
အလုပ်လက်မဲ့ဖြစ်သူတွေအလုပ်ရဖို့အတွက်ကူညီရမယ်တာဝန်ယူထားတာပါ။မလိုအပ်တဲ့လုံထုံးလုံနည်းတွေကိုဖယ်ရှားတာမျိုးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်။သမရအနေနဲ့ငွေကိုသူသုံးကျင်တယ်လို့သုံးလို့မရအောင်စောင့်ကြပ်စစ်ဆေးရပါတယ်။မနစ်ကထက်ဆိုင်ဒီနှစ်မှာအသုံးစရိတ်လျှော့ထားပါတယ်။အရင်က Congress လွှတ်တော်မှာဒါမျိုးမရှိပါဘူး။အားလုံးအကျိုးအတွက်ဘာမှလုံမပေးခဲ့တာမျိုးပါ။ဒါပေမဲ့လည်းအခုတော့လမ်းမှန်ပေါ်ရှောက်နေပါပြီ။
ငွေချေးယူနိုင်တဲ့ပမာဏနဲ့ပတ်သက်ပြီး Republican လွှတ်တော်အမတ်တချို့ကလူမှုကွန်ရက်မှာဝေဖန်ကြပေမဲ့တချို့ကတော့ Conservative ဝါဒပိုလက်ကင်ထားသူတွေတောင်ထောက်ခံမဲ့ပေးကြမှာဆိုပြီးတော့ပြောပါတယ်
။ There will be Freedom Caucus people who vote for
the ခုငွေချေးယူပမာဏနဲ့ပတ်သက်ပြီး Freedom Caucus support ဝင်တွေကလည်းမဲပေးဖို့ရှိပါတယ်။ Conservative တွေနဲ့ပတ်သက်ပြီးစိုးရိမ်တယ်လို့ပြောကြပေမဲ့သဘောထားမျိုးစုံရှိကြတာပါ။ဒီဖွဲ့ဝင်တွေလည်းအခုသဘောတူညီချက်ကိုလူလာလာထောက်ခံကြပါတယ်။ထောက်ခံစရာအကြောင်းဘာမှမရှိပါဘူး။အင်မတန်ပြည့်စုံတဲ့သဘောတူညီချက်ပါ
။ဒီမိုကရက်တချို့ကတော့အစိုးရပေးတဲ့အစားအသောက်ထောက်ပံ့ခြင်းရနိုင်တဲ့ရက်တွန်းမြှင့်ဖို့လိုကိစ္စမျိုးတွေအတွက်စိုးရိမ်ကြောင်းပြောပါရယ
်။တချို့ခံမှန်းကန့်သတ်ချက်တွေကအစိုးရလုပ်ငန်းဆောင်တာတွေအတွက်ဝင်တော့ဝင်ဖို့ဖြစ်စေပြီးအစီအစဉ်တစ်ခုချင်းစီအတွက်ဆိုရင်လည်းအကုန်ကြပိုများစေပါရယ်။နံပါတ်1အနေနဲ့ကစာလောင်မုတ်သိမ့်နေသူတွေ၊ယာယီအကူအညီအနည်းငယ်လိုအပ်နေသူတွေကိုကူညီဖို့ပါ။
မဲမဲပေးခင်မှာဒီကိစ္စနဲ့ပတ်သက်ပြီးအသေးအချာသိရဖို့လိုတယ်ဆိုပြီးတော့လည်းသူကပြောပါရယ
်
။
စစ်မှုထမ်းဟောင်းတွေ၊အင်ဂျင်မဲတွေ၊စောက်ရှောက်ရေးဂေဟာကနေထွက်လာကြသူတွေအတွက်ဘာလုပ်ပေးရမှာပါလဲ
။ငွေထက်ချေးနိုင်မဲ့ပမာဏသတ်မှတ်ဖို့လုံလောက်တဲ့မဲအရေးအတွက်ရနိုင်မှာလားဆိုတော့ CBS Face the Nation အစီအစဉ်မှာမေးမြန်းရမှာအောက်လွတ်တော် Democrat ခေါင်းဆောင် Hacking Jeffries က
Yes.
ငွေချေးယူနိုင်မဲ့ပမာဏကိုအောက်လွှတ်တော်ရောအထက်လွှတ်တော်ကပါအတည်ပြုသတ်မှတ်ပေးရမှာပါ။အစိုးရအနေနဲ့ချမှတ်ထားတဲ့လုပ်ငန်းဆောင်တာတွေဆက်အကောင့်တွေဖော်နိုင်ဖို့ဇွန်5ရက်နောက်ဆုံးထားပြီးဒီငွေပမာဏအတည်ပြုဖို့လိုတယ်ဆိုပြီးတော့လည်းအမေရိကန်ဘဏ္ဍာရေးဌာနကကြေညာပေးထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့သတင်းတိုထွားတွေကိုပြောပြပေးခြင်းပါတယ်ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုရုရှားကဒုံးကျည်နဲ့ဒရုန်းတွေနဲ့တိုက်ခိုက်နေလို့ကလေးတွေကြောက်လန့်ကြထွက်ပြေးကြတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်လေရင်ပြန်တန်းနေခြင်းနေရတာကတိကောက်အောင်ဖြစ်တယ်ဆိုပြီးတော့ခရီးသည်တူကလေရင်တကားကိုဖွင့်ပစ်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုတော့မအေးတန်တော်ကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကလေးတွေအော်ပြီးတော့ပြေးလိုက်ကြတာတန်းနေတာပါပဲ
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုရုရှားတို့ညာလုံးပောက်ဒုံးချီဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်နေဘက်မှာလည်းလေကြောင်းတိုက်ခိုက်မှုလုပ်တာဖြစ်ပါတယ်။ကျောင်းဆင်းလာတဲ့ကလေးတွေလေကြောင်းတိုက်ခိုက်တန်ကြာတာနဲ့အော်ပြီးတော့ထွက်ပြေးကြတာပါ။ကီးဗ်မြို့တော်အနှံပောက်ကွဲတံတွေစုညံနေပြီးတော့လူကြီးတွေလည်းအမိုးကာရှိတဲ့နေရာကိုပြေးကြရပါတယ်။ဒီလိုနေကင်းဘက်တိုက်ခိုက်မှုကြောင့်ကလေးတွေပါဝင်လမ်းမှာသွာလာနေတဲ့အရက်သားတွေထွက်ပြေးကြရတာကိုတယ်လီဖုန်းဗီဒီယိုမှာတွေ့ရတာပါ။မေလရဲ့နောက်ဆုံးတင်းနှင်းလာဖြစ်ပြီးတော့ရုရှားကယူကရိန်းမြို့တော်ကိုနာယီတော်တော်ကြာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အကြီးကျယ်သောထိခိုက်မှုမရှိခဲ့ပါဘူး။ဒီတိုက်ခိုက်မှုကမေလ1လရဲမှာတွင်16ကြိမ်မြောက်လေကြောင်းတိုက်ခိုက်မှုဖြစ်ပြီးတော့အဲ့ဒီနေ့တိုက်ခိုက်မှုနှစ်ခုမှာဒုတိယတစ်ကြိမ်မှာကရုရှားကပစ်တဲ့ cruise ဒုံးကျည်နဲ့ပယ်တင်တဲ့ဒုံးကျည်17ကျင်းကိုယူကရိန်းကပစ်ချခဲ့တယ်လို့လက်နက်ကင်တပ်ဖွဲ့များရဲ့အကြီးအကဲ Valery Zelensky ကပြောပါတယ်။ပထမတစ်ကြိမ်တိုက်ခိုက်မှုကတော့6နာရီလောက်ကြာခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်ယူကရိန်းလေယာဉ်5စီးအလုံးမလုံးနိုင်တော့ပဲနဲ့ပြတ်သွားခဲ့ရပါတယ်။နောက်ကိုရီးယားကပြစ်လာမဲ့ဒုံးကျည်ကိုပြန်ပစ်ချဖို့ဂျပန်ပြင်ဆင်နေတာကိုမေလ29ရက်နေ့မှာတွေ့ရတာပါ။နောက်ကိုရီးယားကတော့သူတို့ဂျိုဒူးလွတ်တင်မှုလုပ်တာပါလို့ပြောခဲ့ပါတယ်
။これまでの一連の北朝鮮の動向を受け、すでに
ဂျပန်ဝန်ကြီးအဖွဲ့ရုံးဝန်ကြီးကတော့ကျိုးရွလွတ်တင်မယ်လို့ပြောပြီးတော့ဘယ်ရင်တဲ့ဒုံပြစ်လွတ်တာကတော့ကျွန်တော်တို့တိုင်းပြည်လုံခြုံရေးကိုတေးချရန်ဆားရဲ့လုပ်ရပါလို့ပြောပါတယ်။မြောက်ကိုရီးယားဒုံကြီးတွေကိုပြစ်ချဖို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကအမိန့်ထုတ်ထားခဲ့တာပါ။အိုကီနာဝါကျွန်းမှာ Back 3 Patriot ဒုံကြီးကာကွယ်ရေးစနစ်တွေတက်ဖို့သူတို့ပြင်ဆင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့တခြားနိုင်ငံတွေနဲ့ပဋိပက္ခတွေဖြစ်ပွားရင်ပြစ်မှတ်ကိုတေးချထိအောင်ချိန်ရွယ်ပြီးတော့ပြစ်နိုင်ဖို့ပို့ပြီးတော့ဂျိုးပန်းလာတာတွေးရတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။အဝေးရင်း drone တွေပါဝင်ထောက်လန်းစောင့်ကြည့်မှုနည်းပညာပို့ပြီးတိုးတက်ဖို့စ조사မှုရဲ့တစိမ့်တည်းတာဖြစ်နေ။မြောက်ကိုရီးယားကစစ်တုံးဂျိုလူလွတ်တင်မှုလှုံ့ဆော်တာဖြစ်တယ်လို့အကဲခတ်တွေကပြောတာပါ။အခုလပိုင်းတွေအတွင်းမှာဒုံးကျည်နဲ့တခြားလက်နက်တွေမြောက်ကိုရီးယားကဇက်တိုင်စမ်းသပ်မှုပြုလုပ်နေတာမှာလောင်စာအကဲသုံးတိုက်ချင်းဖြစ်ဒုံးကျည် ICBM အစ်စ်ကိုလည်းစမ်းသပ်ပြုလုပ်ခဲ့ပါတယ်။ကိုရီးယားလေရင်တစဉ်ပြန်တန်းနေတော့တကားပွင့်သွားခဲ့တာဖြစ်ပါတယ်။မေလ26ရက်နေ့ကတောင်ကိုရီးယားနိုင်ငံပြည်ရင်းခီးတို့လေရင်ခီးစဉ်တွင်မှခီးစက်တူတကားတော့ဖွင့်လို့လေရင်ပေါ်ရုပ်ရုပ်တဲတဲဖြစ်ခဲ့ရတာပါ။လေရင်စင်းငယ်နည်းလေးမှဖြစ်ပြီးတော့ပေ600ကျော်အမြင့်မှပြန်တန်းနေခြင်းဖြစ်ပါတယ်။လေရင်စစ်တပ်ဖို့က3မိနစ်လောက်ပဲအလိုလေရင်ကလည်းတော်တော်လေးနှိမ့်နှိမ့်ပြန်တန်းနေခြင်းမှအခုလိုဖြစ်သွားတာပါ။ခီးတဲ့တူကဖွင့်လိုက်တာဖြစ်ပြီးတော့တခြားခီးတဲ့တွေဝိုင်းဆွဲခဲ့ကြပြီမဲ့တကားကပွင့်တော့ပွင့်သွားခဲ့ပါတယ်။လင်းရင်တကားကခီးတဲ့တွေမဖွင့်နိုင်အောင်လှုပ်ထားပြီမဲ့လင်းရင်အဟောင်းတချို့မှဖွင့်လို့ရသေးရပါ။နောက်ပြီးတော့လင်းရင်ကတော်တော်နှိမ့်နှိမ့်ရောက်နေလို့လဲလင်းရင်အတွင်းနဲ့လင်းရင်ပြင်ပလေးဖီအားသိကြီးမကွာလာတော့ပဲနဲ့တကားပွင့်နိုင်တာဖြစ်ပါတယ်။ခီးတဲ့တွေလည်းတော်တော်ကြောက်သွားပြီမဲ့လင်းရင်ကိုဘေးကင်းခဲ့တဲ့အဆင့်တက်နိုင်ခဲ့ပါတယ်။လူ12ဦးထိခိုက်မှုနည်းငယ်နဲ့စေးရုံပို့ရပြီးတော့တကားဖွင့်တဲ့သူကတော့လေရင်ခွင့်အရောက်မှာဖမ်းခံရတာပါရဲကစစ်မီးတော့သူကစိတ်ကျမ်းမာရေးအခြေအနေတိတ်ကောင်းမမရပဲနဲ့သူ့မှာအလုံးကြောင့်စိတ်ဖိစီးမှုများနေတယ်လေရင်ပေါ်မှာနေရတာကတိကအောင်ဖြစ်လာလို့လေရင်တကားဖွင့်တာပါပြန်ပြောပေးပါမယ်ရေကြီးနေတဲ့ရေကြီးတန်နေတဲ့လမ်းကိုဖြတ်ကူးဖို့ကြိုးစားရင်ဘာဖြစ်နိုင်လဲဆိုတာမျက်မြင်ပါပဲနော်ပြည်နိုင်ငံအရှိတောင်ပိုင်းမိုလီနာဒီဆေဘူရာမြို့မှာကာဒစီရေကြားတွေကနေဖြတ်မောင်းမှုစူးစားခဲ့တာပါလက်တစ်ဖက်မရောက်ခင်မှာရေကြီးချိန်နဲ့ကားပြောင်းမြန်ဆွဲပြီးတော့ပွာသွားခဲ့တာတွေ့ရပါတယ်တိုင်းမြင့်မော်ကရိုက်ခူးထားတဲ့နောက်ထပ်ဗီဒီယိုတစ်ခုမှာတော့လမ်းကလမ်းကြားတစ်ခုတည်းကိုချောချောမမောရောက်သွားခဲ့ပါတယ်စပိန်နိုင်ငံမြေထဲပင်လယ်ကန်ယူရန်ဒေသမှာကာလအတော်ကြာမိုးခေါင်နေပြီးတော့မေလ25ရက်နေ့ကမိုးတွေတဲတဲထန်ထန်ရွာချခဲ့လို့လမ်းတွေအကုန်ရေကြီးပြီးတော့ရေကြီးတဲ့နဲ့မြစ်ချောင်းတွေလိုဖြစ်ကုန်တာပါမက်ဒရစ်မြို့တော်တဝိုက်မှာလဲမိုးကြီးခဲ့ပြီးတော့မြေအောက်ခန်းတွေကားတွေရေမြုပ်ကုန်လို့တက္ကသိုလ်တွေကလေးတင်းချောင်းတွေပိတ်ထားခဲ့ရပါတယ်ရေကြီးလို့ဒုက္ခဒုက္ခရောက်ကြပြီးတော့ဈေးပေါ်ရေထိခိုက်မှုတွေဖြစ်ရပေမဲ့လဲလူတော်တော်များများကဒီမိုးကိုကြိုဆိုပါတယ်စပိန်မှာကအခုနှစ်ຫນွေဦးရာသီက1962ခုနှစ်ကစပြီးတော့အချောက်တွေဆုံးຫນွေဦးရာသီဖြစ်ပြီးတော့မိုးခေါင်နေခဲ့တာဖြစ်ပါတယ်
We've done it. Under seven days. Come on.
စွန်းစားခီးသွားကြိုက်တဲ့ဗြိတိရှားအမျိုးသားတယောက်ကတော့ခုနှစ်ရက်အတွင်းမှာကမ္ဘာအံပွဲနေရာခုနှစ်ခုကိုအပြီးသွားပြနိုင်ခဲ့လို့ကမ္ဘာစံချိန်ကျင်းသွားပါတယ် Adventure Man စွန်းစားခီးသွားလို့လည်းနာမည်တွင်တဲ့ Jamie McDonald ဟာအလားမှာကမ္ဘာခီးသွားစံချိန်ကျော်ခီးစဉ်ထွက်ခဲ့တာပါအာရှဒေသတွေပဲခီးတွေကိုအရင်သွားရောက်ပြီးတော့မှ Atlantic သမုဒ္ဒရာအနောက်ခြမ်းခီးတွေကိုဆက်ခဲ့ပါတယ်တရုတ်ပြည်ကမဟာဒတိုင်းအိန္ဒိယက Dutch မဟာအိကအစပြုပြီးတော့ရောမမျိုးကကလစီယံအမိုးဝင်ရဲယုံကြီးအစုံသွားခဲ့ပါတယ်။သူရဲ့ခီးစဉ်အစဆုံး6ရက်16နာရီ14မိနစ်ကြာခဲ့တာမလို့9ရက်မပြည့်ခင်နေရာစုံကိုရောက်တယ်လို့ပြောရပါမယ်။သူရဲ့ခီးစဉ်အစအဆုံးကခီးမိုင်ပေါင်း 12,856 မိုင်ဖြစ်ပြီးတော့အဲ့ဒီထဲမှာလင်းရင်ခီးက13ခု၊တက္ကစီငါးကနဲ့သွားရတာ16ခေါက်၊ဘတ်စကား9ကြိမ်စီပြီးတော့ရထားလည်း4ကြိမ်စီခဲ့ရပါတယ်။
To get through one for $40 million. Congratulations to paddle 1015.
ဒီနိုင်ငံရဲ့နောက်ဆုံးပြင်နိုင်ငံတကာမှာတော့ Oscar ဆုရ The Last Emperor ရုပ်ရှင်ကားကြောင့်သူ့အကြောင်းလူသိပိုများတဲ့ချင်းမင်းဆက်ပြင် Aishin Jewelry ပူရဲ့နာရီဖြစ်ပါတယ်တရုတ်ရဲ့နောက်ဆုံးမင်းဆက်ချင်းမင်းဆက်မှာသူကနောက်ဆုံးဘုရင်ဖြစ်ပြီးတော့ဘုရင်ပူရီဝစ်ဆင်ခဲ့တဲ့လက်ပတ်နာရီကမေလ23ရက်နေ့ကဒေါ်လာ 6.2 တန်းနဲ့လေးလံတင်ရောင်းချခဲ့ရတာပါသူရဲ့နာရီကိုဝယ်ယူသူကဘယ်သူပဲဝါမှမသိရပဲဟောင်ကောင်မှာနေတဲ့အာရှအနယ်ဘွားတူကတယ်လီဖုန်းကတဆင်ဒီပတ်တဲဖိလစ်နာရီကိုဝယ်ယူခဲ့တယ်ဆိုတာပဲသိရပါတယ်ဒါဟာဘုရင်တပားဝစ်ဆင်မှုတဲ့နာရီတွေတဲ့ပြန်ရောင်းတော့အမြင့်ဆုံးရတဲ့ဈေးပါလို့လေးလံပွဲတာဝန်ရှိသူတွေကပြောပါတယ်1945ခုနှစ်မှာဂျပန်တွေဒုတိယကမ္ဘာစစ်ရှုံးတဲ့အခါဆိုဗီယက်တပ်တွေကပူရီကိုစစ်တုံးမှန်အဖြစ်နဲ့ဖမ်းဆီးပြီးတော့ရုရှားအချင်းစခန်းမှာ9နှစ်ထိန်းသိမ်းခဲ့ပါတယ်။သူဆိုဗီယက်ကမပြန်ခင်သူ့ရဲ့စကားပြန်ကိုဒီလက်ပတ်နာရီလေးပေးခဲ့တာဖြစ်ပြီးတော့လေးလံတင်တဲ့သူတွေဒီနာရီရဲ့ရာဇဝင်ကိုတေချာသိအောင်လို့3နှစ်လောက်လေးလာရှာဖွေခဲ့ရပါတယ်။ဘရင်ပူရီဟာအသက်2နှစ်ခရဲကနန်းတက်ခဲ့တာဖြစ်ပြီးတော့အသက်6နှစ်မှာနန်းဆွလိုက်ရတာနဲ့နှစ်ပေါင်း 2,000 ကျော်တရုတ်ဘုရင်စနစ်ညီကုံချုပ်ခဲ့ရပါတယ
်မေးသနာကျော်ပြောပြသွားတဲ့ social media တွေပေါ်ကလူကြည်များ10မိနစ်စာသတင်းတူထားတွေပဲဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲမန်ညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံဆိုတဲ့ကဏ္ဍကိုတင်ဆက်ဖို့ရှိပါတယ် VOA ရဲ့ဗိုလ်ဒူးနေ့မနက်ခင်းအစီအစဉ်တွေကို bambis.boanews.com ဆိုတဲ့ internet စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ cloud တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ one click cloud တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကန္တာတပုတ်ဖြစ်တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုလည်းပြောပြခြင်းပါတယ်အီတလီနိုင်ငံကပကြီးအကျော်မော်ကြီးဖြစ်တဲ့ Botticelli ရေးဆွဲခဲ့တဲ့ Venus အချစ်နှမ့်မိမယ်ပုံကိုအီတလီနိုင်ငံခီးသွွားဝန်ကြီးဌာနကနေပြီးတော့တုံးပြီးတော့ခီးသွွားကြော်ညာတွေဖန်တီးလိုက်လို့အငင်းပွားစရာတွေဖြစ်လာပါတယ်ဘယ်လိုကြောက်လဲဆိုတာမဆုမျက်မှွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားကြည့်ရအောင်ပါခင်ဗျာ
အီတလီနိုင်ငံဖလော်ရန့်မြို့မှာရှိတဲ့ Uffizi အမှုပညာပြတိုက်မှာအီတလီပကြီးဆရာကြီးဆန်ဒရိုဘော်တီချယ်လီရဲ့Bath of Venus ဆိုတဲ့ပကြီးကရှိပါတယ် Renaissance ခေတ်လက်ရာတွေကဂန္ဓဝင်လက်ရာများအဖြစ်သတ်မှတ်ခံထားရတဲ့ပကြီးကတစ်ချက်ဖြစ်ပါတယ်အမျိုးသမီးတယောက်ရဲ့လှပမှုပြိုမြင့်မှုတွေထင်ဟနေတဲ့ပုံကိုပကြီးဆရာကြီး Botticelli က Venus အချစ်နှမ့်မိမယ်မွေးဖွားခြင်းလို့ခေါင်းစဉ်တက်ပြီးတော့15ရာစုတုန်းကရေးဆွဲခဲ့တာပါကဘာတဝမ်းကဧည့်သည်တွေဒီကုဒကလာရှိကြတဲ့ဒီပကြီးကားတွေက Venus နှမ့်မိမယ်ပုံကိုဒီနေ့ခေတ် social influencer တယောက်အဖြစ်အသွင်ပြောင်းပြီးအီတလီခီးသွွားဝန်ကြီးဌာနကကြော်ညာထုတ်ထားပါတယ်။ Venus
contemporanea. Ma che fosse anche un'icona dell'Italia nel mondo, riconoscibile da tutti attraverso un semplice sguardo e il segno inconfondibile dei suoi capelli.
Ma è nata dal desiderio di cercare un
Italy nu pinya style ko ku sa pyu bi kabati ai ko tiao ye pon ko sin sa lai sha yin ga ni di pon ne chunya phit twa da ba di chunya ga pi ba khi twa ae de ri ko swae saung mu lou de chunya phit par de Italy pi twin atwet ma houp ba တခြားဖြစ်နိုင်ခြေတွေအများကြီးကိုသုံးသပ်လေ့လာပြီးတော့မှဒီဟာကတော့ဘယ်အချိန်မှယူမသွားတဲ့အနုပညာလက်ရာတစ်ခုဖြစ်နေတာမို့ရွေးချယ်ဖြစ်တာပါ။ထာဝရနုပြိုရှင်သန်နေတဲ့ Venus ပုံကတော့အီတလီကိုကိုးစားအပြုနိုင်ဆုံးလို့ထင်ပါတယ်
။နုပြိုနွယ်နှောင်းလှပတဲ့ပကြီကားတဲ့က Venus ကိုအသက်30အရွယ်ခီးသွွား social influencer တယောက်ဖြစ်အောင်ပြောင်းလဲပုံဖော်လိုက်တဲ့အပေါ်အီတလီနိုင်ငံမှာတော့အတော်လေးဝေဖန်ခံရပါတယ်။အီတလီနိုင်ငံထုတ်သတင်းစာရီမှသာမကလူမှုကွန်ရက်တွေပေါ်မှာပါအတော်လေးအငင်းပွားစရာဖြစ်သွားတာပ
ါ Non mi è piaciuto che è stata strumentalizzata la Venere di Botticelli in quanto opera
Botticelli ရဲ့ Venus ပုံကိုတုံးထားတာကျွန်တော်ကတော့သဘောမကျပါဘူးဂျန်စီလူငယ်တွေကိုဆွဲဆောင်နိုင်ဖို့လက်ရမြောက်လာတဲ့အမှုပညာတစ်ခုကိုလူမှုကွန်ရက်ပေါ်မှာခေတ်ဆောင်းအောင်လုပ်ပစ်လိုက်တာပါမူလပကြီကားတွေက Venus ကိုမပြုတ်ပြင်ပဲကြော်ညာရင်တောင်ရနေတာကိုမလိုအပ်ပဲပြုတ်ပြင်ပြီးကြော်ညာတယ်လို့ထင်ပါတယ်
အီတလီအစိုးရခီးသွွားပုတ်အခွဲကတော့လူငယ်ပိုင်းကဘာလဲခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့အတွက်ယူရိုငွေ6သန်းလောက်အကုန်ခံပြီးကြော်ညာတွေလှုပ်ထားတာလို့ပြောပါတယ
်Noi abbiamo fatto diverse analisi, abbiamo visto che la maggior
parte ကျွန်တော်တို့အကြံများဆက်စစ်ချက်တွေလုပ်ကြည့်တော့အီတလီကိုလာကြတဲ့ကဘာလဲခီးသွွားတွေကအသက်ပိုကြီးကြတဲ့သူတွေများပါတယ်လူငယ်ပိုင်းတွေအီတလီကိုသိမ့်မလာကြပါဘူးဒါကြောင့် social influencer လူငယ်တယောက်အနေနဲ့ကြော်ညာရင်လူငယ်ခီးသွွားတွေကိုဆွဲဆောင်နိုင်လိမ့်မယ်ဆိုတဲ့စိတ်ကူးနဲ့အခုလိုကြညာတွေလောက်ရတာဖြစ်ပါတယ်
။အီတလီနိုင်ငံတော်ဝအထင်ကရနေရာတွေမှာဆယ်ဖီရိုက်ပြီးခီးသွွားကြော်ညာနေတဲ့ခေတ်သစ် Venus ရဲ့ကြော်ညာကိုပညာရှင်တွေကလည်းသုံးသက်ချက်မျိုးစုံပေးနေကြပါတယ်
။ There is a lot that went wrong during this campaign. Let's not
ကြော်ညာတွေမှာအမှားတွေအများကြီးပါနေပါတယ်။ပတ်တိမှုဘိုင်းကိုမပြောရနိုင်အောင်ဤပညာရှုတော့ကပဲကြည့်ရင်အမှားတကအမှားတွေကြီးပါသူတို့လှုပ်ထားတဲ့အမျိုးသမီးပုံကိုပဲပြောပါဦးမယ်။နာမည်ကြီးကြော်ညာကုမ္ပဏီကဖန်တီးပေးထားတာမျိုးမဟုတ်ပဲနမူနာရှိနေပြီးသားနောက်ခံမျိုးစုံပေါ်မှာ Venus ရဲ့မျက်နှာကိုဆွဲထည့်ပြီးကြော်ညာဓာတ်ပုံတွေဗီဒီယိုတွေလှုပ်ထားတာပါ။ဝိုင်းလုပ်ငန်းသွားလေ့လာတာတောင်ပါပါသေးတယ်။အီတလီရဲ့တမိုးထားကြအမွေနဲ့လုပ်ငန်းတစ်ခုမှုဝိုင်းလုပ်ငန်းကိုသွားလေ့လာတာကောင်းပါတယ်။ဒါပေမဲ့ကြော်ညာဗီဒီယိုထဲမှာအီတလီဝိုင်းလုပ်ငန်းမဟုတ်ပဲ Slovenia ဝိုင်းလုပ်ငန်းဖြစ်နေတာကလွဲနေတာပါ။
အီတလီနိုင်ငံရဲ့လူသိအများဆုံးအမှုပညာလက်ရာတွေထဲမှာပါတဲ့ Botticelli ရဲ့ Venus နတ်မိမယ်ပုံကိုယူပြီးကြော်ညာတယ်လို့အီတလီအစိုးရကပြောပေမဲ့အမှုပညာသမိုင်းပညာရှင်တချို့ကလည်းမူလ Venus ပုံနဲ့ဘာမှမတူဘူးလို့ပြောကြပါတယ်
။ È un'immagine che si ispira alla Venere soprattutto mi pare nel tratto caratteristico
Botticelli ရဲ့ Venus တို့ဘယ်လိုမှပြောလို့မရပါဘူး။ဇပင်ပုံတစ်ခုပဲမှတ်မိနိုင်စရာရှိပါတယ်။
ဆွဲမဲ့စရာငယ်ရွယ်တဲ့အမျိုးသမီးတဦးရဲ့အလှကိုပေါ်လွင်အောင်ရေးဆွဲထားတယ်လို့ပြောကြတဲ့ဂန္ဓဝင်ပုံကိုပုံစံမျိုးစုံနေရာမျိုးစုံတွားနေသူတယောက်အသွင်ပုံစံဖြစ်အောင်လို့ဖြည့်ဆည်းပစ်တယ်လို့ဖြစ်နေပြီလို့ပြောတဲ့သူကများနေတာပါ
Però poi è stato applicato questo volto in un corpo che
မူလပကြီးကားတဲ့ကမပေါ်တပေါ်လေးဖြစ်နေတဲ့ Venus ရဲ့ဗဟေလိဆံမှုအားလုံးပျောက်သွားတယ်လို့ကျွန်တော်ထင်ပါတယ်အခုတော့ခေတ်ပေါ်ဝစ်စားတဲ့အပြည့်ဝထားတော့ Botticelli ပေးခြင်းနဲ့နူးညံ့ပျော်ပြောင်းတဲ့အမျိုးသမီးအသွင်လည်းလုံးဝမရှိတော့ပါဘူးအဲ့ကြောင့်ကြော်ညာထဲမှာ Venus ပါလို့ပြောနေတာမှားနေပါတယ် Venus ရဲ့အသွင်ပြင်နဲ့ဘာမှကိုထိဟန့်မနေပါဘူ
းအခုလိုပြောစရာဆွေးနွေးစရာဖြစ်ပြီးတော့လူသိများစိတ်ဝင်စားမှုရတာဟာကောင်းပါတယ်လို့မြင်သူတွေလည်းရှိပါတယ
် Cosa hanno bevuto o altro perché ogni tanto si la creatività
သူတို့ဘာတွေများတောက်နေကြသလဲဆိုတာမျိုးဖန်တီးထားတဲ့အပေါ်မိကွန်းထုတ်စရာတွေပေါ်လာတတ်တာမျိုးပါပဲအဆုံးသက်ရလက်ကဘာလဲလို့ကြည့်ရင်ကြဲကြဲပြန့်ပြန့်လူပြောများတယ်ကြော်ညာလုတ်တဲ့သူတွေရဲ့ရည်မှန်းချက်ပြည့်တယ်ဒီလိုပဲပြောရမယ်ထင်ပါတယ်
ကွဲလွန်သွားပြီဖြစ်တဲ့ Renaissance ခေတ်ပကြီးဆရာကြီး Sandro Botticelli တောင်အုပ်ကူထဲမှာငိုနေရော့မယ်ဆိုတဲ့အထီးဝေဖန်မှုတွေရှိနေပေမဲ့လည်းကြော်ညာဖန်တီးသူတွေကတော့ထင်ထားတာထက်ပိုပြီးကြော်ညာကထိရောက်နေတယ်လို့ပြောကြပါတယ
် Non vivo queste critiche in forma negativa anzi devo dire
ဝေဖန်နေကြတာကိုမကောင်းတဲ့ဘက်ကကျမတော့မမြင်ပါဘူးလူပြောများလူသိများပြီးလူမှုကွန်ရက်တွေမှာတော့ပုံစံမျိုးစုံထက်ဖန်တီးမျှဝေနေကြတာစိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်တကယ်တော့ကျမတို့ကြွညာလို့တုန်းကဒီလိုခရက်ရိုက်နေမယ်လို့မထင်ခဲ့ပါဘူးအခုဆိုပိုတော့မှလူသိများပြီးရည်ရွယ်ထားတာထက်ပိုဆွဲဆောင်နိုင်ပုံရပါတယ
်ခရီးသွားလုပ်ငန်းဟာအီတလီနိုင်ငံအထက်အဓိကဝင်ငွေရှာပေးနေတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်အီတလီစီးပွားရေးလုပ်ငန်းအဖွဲ့ရဲ့စည်ရင်အရ2022ခုနှစ်တုန်းကခီးသွွားဧည့်သည်18တန်းထက်မနည်းလာရောက်ခဲ့ပြီးတော့73ဘီလီယံယူရိုလောက်ဝင်ငွေရရှိခဲ့ပါတယ်။ အီတလီကိုနိုင်ငံတကာကလာလည်ကြသူတွေထဲမှလူငယ်ပိုင်းတွေပိုများအောင်အီတလီခီးသွားဝင်ကြီးဌာနကစူးစမ်းနေတာမို့နောက်ထပ်အီတလီအနုပညာအကျော်အမော်ကြီးမိုက်ကယ်အန်ဂျယ်လိုရဲ့ဒေးဗစ်ရုပ်ထုပုံသူကိုခီးသွားကြော်ညာထပ်လုပ်မှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
Soprattutto è il bello di essere un influencer.
Italy နိုင်ငံကအငင်းပွားပွဲရာခီးသွားလုပ်ငန်းကြော်ညာအကြောင်းကိုမဆူမြတ်မွန်ပြောပြသွားတော့ပါခင်ဗျာ။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာမြန်မာစကားပြောလို့ရတဲ့စားတောက်ဆိုင်တွေ၊ကုန်စုံဆိုင်တွေ၊အသားငါရောင်းချတဲ့ဆိုင်တွေ၊ဈေးဆိုင်တွေအနေခန်းတွေရှိလာတာနဲ့အတူမြန်မာစကားပြောပြီးတော့စပင်းညှက်လက်သေးအလှပြင်လို့ရတဲ့ဆိုင်တွေလည်းတိုးလာနေပါပြီ။နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမန်းညိုညိုလင်ကတင်ဆက်ထားပါတယ်ခင်ဗျာ။
ဆိုင်ကဆိုင်လုံးကြီးပါမြန်မာပြည်သားသဖြင့်အလှပြုပြင်သူကတ်စတမာတွေနဲ့ပြည်နေတဲ့ဆိုင်လေးတစ်ဆိုင်ကိုဘန်ကောက်မြို့ကပက်ချ်ပူရီလမ်းမကြီးပေါ်မှာလွန်ခဲ့တဲ့၄လကျော်လောက်ကစပြီးတွေ့လာရပါတယ်။အဲ့ဒီဆိုင်လေးကတော့ Dear Mary လို့အမည်ပေးထားတဲ့အမျိုးသားအမျိုးသမီးသဖြင့်အလှပြုပြင်တဲ့ဆိုင်လေးပါပဲ။ဒီဆိုင်မှာလာကြတဲ့ကတ်စတမာအများစုကမြန်မာပြည်သားတွေပဲဖြစ်နေရတဲ့အကြောင်းကတော့သဘင်ညံ့သဘင်ကောက်စတဲ့သဘင်နဲ့ပတ်သက်တဲ့အလှပြုပြင်မှုအားလုံးနဲ့လက်သေးအလှပြုပြင်မှုတွေကိုမြမလူပြောပြီးလုပ်နိုင်လို့ပဲဖြစ်ပါတယ်။ဒါ့အပြင်ထိုင်းလူမျိုးနဲ့အတူတွဲဖက်ခွင့်ထားတဲ့ဆိုင်ပိုင်ရှင်ကလည်းမြမပြည်သားတူဖြစ်နေတာပါ။
ထိုင်းဝင်တဲ့ဘုံမာတွေရောက်တာများလောင်ပြီဆိုတော့ကเนาะကျွန်တော်တို့ဒီမှာသဘင်ညက်တာပဲဖြစ်ဖြစ်ခေါင်းချော်တာပဲဖြစ်ဖြစ်ဘာသာစကားအဆင်မပြေတဲ့အခါကျတော့လောက်ရတာတွေတော်တော်အခက်အခဲတွေ့တယ်ပေါ့နော်ဆိုတော့ကျွန်တော်ဒီမှာသဘင်ဆိုင်လေးဖွင့်ရင်အဆင်ပြေမယ်ဆိုပြီးတော့လာခဲ့တာချက်ကျွန်တော်တို့ကဒီမှာထိုင်းနဲ့ပေါ့နော်ဖက်ဆက်ပေါ့ collaborate လုပ်ပြီးတော့ပဲဖွင့်တာမျိုးပဲရတယ်ချက်ဆိုတော့ထိုင်းရဲ့ပမာရဲ့ပေါင်းပြီးတော့ပေါ့နော်အဲ့လိုမျိုးလေးဖွင့်ထားတာပါချက
်ဆိုင်ဖွင့်ထားတဲ့နေရာကမြန်မာပြည်သားတွေအပါအဝင်တခြားနိုင်ငံသားခရီးသွားဧည့်သည်တွေအသွားအလာများတဲ့နေရာဖြစ်ပြီးအဓိကမြန်မာပြည်သားတွေအတွက်ရည်ရွယ်တာကလည်းတစ်ချက်ဖြစ်တာကြောင့်ဆိုင်ဝန်တန်းတွေထဲမှာလည်းထိုင်းသဖြင့်ညှက်သမားတွေအပြင်မြန်မာစကားပြောအကူဝန်တန်းတွေကိုလည်းထားပေးထားတာပါ။
ဆိုင်မှာကြတော့ဗောနော်ပမာတွေလာအားပေးတာပဲများကြတယ်ဆိုတော့ပမာစကားတစ်ချက်ပြောပြီးတော့လှုပ်လို့ရအောင်အဆင်ပြေအောင်ဗောနော်ပြီးတော့ဝန်ထမ်းတွေခန့်တဲ့ခါမှာကြတော့လည်းထိုင်းလည်းခန့်ရမယ်ပမာလဲပါမယ်ဒီလိုမျိုးလေးလုပ်ပေးထားတာပါရှင့်ဟုတ
်စပင်းတန်းညှက်ချင်တယ်ဒါပေမဲ့ဟိုအကြောင်းသားဆိုင်ကြီးကြောက်လဲထိုင်းနေရဲဆိုတော့အဆင်မပြေဘူးအဲ့တော့ဟိုဂျီစီကာကနေပြီးတော့ခေါ်လာမြန်မာဆိုင်ရှိရဲဒီမှာညှက်လိုက်တဲ့ထိုင်းဆိုင်ဆိုလို့ရှင့်ဟိုဒီလိုချင်တဲ့ပုံစံမျိုးလဲရမှာမဟုတ်ဘူးရဲ့သူလဲနားလဲမှာမဟုတ်ဘူးရဲ့ဆိုပြီးတော့အဲ့လိုပြောပြီးတော့ဒီခေါ်လာတာပေါ့ဒီရောက်တော့အဆင်ပြေတယ်ဒါပေမဲ့စပင်းတဲ့အမကတော့ထိုင်းမှာဒါပေမဲ့ဘင်းနာအမတေချာလိုက်ပြောပြီးတော့ကြာတော့တော်တော်အဆင်ပြေဟုတ်ထပ်လာတဲ့ပုံစံအလည်းတော့ကြာ
ကွာချောင်းမှုတော့မရှိပေါ့နော်ဒါပေမဲ့ဒီမှာကြာတော့ထိုင်းဆိုင်နေကြတယ်မှာမြန်မာလိုပြောပြီးတော့အဆင်ပြေအောင်လုပ်လို့ရတဲ့ခိုင်းဆိုတော့ပို့ပြီးတော့သဘောကျတာဟုတ်ကဲ့
မြန်မာပြည်သားတွေအများဆုံးလာရောက်ကြတဲ့ဆိုင်ဖြစ်တဲ့အတွက်တချို့ကလည်းဝန်ဆောင်ကကိုငွေစည်းနှုန်းနဲ့တွေ့ကြည့်ပြီးမြန်မာပြည်ကဝန်ဆောင်ကနဲ့ကြွားချမှုရှိတယ်လို့ဆိုကြပေမဲ့ဝန်ဆောင်မှုကောင်းတဲ့အတွက်ကတ်စတမာတွေကတော့စိတ်ကျေနပ်မှုရရှိကြပါတယ်
။မြန်မာနိုင်ငံကနေဒီထိုင်းကိုရောက်လာတဲ့အချိန်မှာတော့မြန်မာငွေနဲ့ပြောက်လာဝန်တော့မြန်မာနိုင်ငံမှာဆိုရင်တော့ဒီဈေးပဲထိုင်းရောက်လာတော့ဒီဈေးဖြစ်နေတယ်ဒီလိုမျိုးဝန်တော့အဲ့ဒါလေးကတော့နည်းနည်းလေးရှင်းပြရတယ်ရှင်ဟုတ်ကဲ့ရှင်
သမီးကကြောက်ဟိုရန်ကုန်မြို့ရာမဟုတ်တော့နေမြို့ကဆိုတော့နေမြို့ကဈေးနဲ့တော့ဒီဈေးနဲ့ကြောက်အရန်กว่าတယ်ပေါ့နော်ဒါပေမဲ့ဘယ်လိုပြောမလဲအဲ့လိုစပင်းကြောက်လည်းမျက်ตาရေအဲ့လိုအရောင်ဆိုးတာရေကြောက်ဟိုခဏခဏလုံနေရဟာမျိုးမဟုတ်တော့အနည်းဆုံးနှစ်လတစ်ခါသုံးလတစ်ခါလောက်မှလုံတဲ့ဟာဆိုတော့အဆင်ပြေတယ်လို့ထင်တယ
်ဟောဒီဘက်မှာတော့ဖက်တစ်ထောင်ကျော်လောက်ပေးရဆိုတော့များရဲ့လို့တော့ထင်တာပေါ့နော်ဒါပေမဲ့သူခက်သူဈေးနဲ့ငွေဈေးတွေကွာခြားမှုတွေအကြောင်းပြီးတော့ဒီမှာမြန်မာလိုလည်းပြောလို့ရအဆင်ပြေပြေလုပ်လို့ရတာဆိုတော့တန်တယ်လို့တော့ထင်ပါတယ်ရှင်ဟုတ်
တိုင်းတစ်ပါးမှာအလုံလုံဖို့ပဲဖြစ်ဖြစ်စာသင်မှုပဲဖြစ်ဖြစ်လာရောက်နေထိုင်ကြတဲ့အခါစိတ်ပင်ပန်းမှုတွေရှိတတ်တာကြောင့်စိတ်အပန်းဖြေစရာနေရာတစ်ခုအနေနဲ့သပင်အလှပြုပြင်ဖို့လက်သေးအလှပြုပြင်ဖို့လာရောက်ကြတဲ့မြန်မာပြည်သားတွေလည်းရှိပါတယ
်။အင်္ဂလိပ်ကတော့ရတော့ပြင်လှကျင်ကြတာပေါ့နော်လှကျင်တယ်ကိုယ့်အကိုအဲအเจ้าမှာ stress များတာဖြစ်ဖြစ်တခုဆိုလို့ရှိရင်နည်းနည်းလေးအပြောင်းလဲဖြစ်သွားလို့ရှိရင်ဟိုဟွာပေါ့စိတ်ကစိတ်အပြောင်းလဲဖြစ်တာပေါ့အဲ့အဲ့ကအတ္တကပဲပေါ့နော်စိတ်ကပြောင်းလဲဖြစ်သွားတဲ့အခါကျတော့သူကလည်းသူပြောလာပေါ့service ကလည်းဟိုအကုန်အစုံရရပေါ့နော်လက်သေးရောပါရောအကုန်လုံးလက်ကောင်းလျှော့ရတယ်ပင်ညက်တာအခုသပင်ကောက်တာအကုန်လုံးပေါ့နော်အဆင်ပြေတော့လေအဲအကုန်အဆင်ပြေပါတယ်ဟိုလောကလည်းအေးနေနေရှိရဆိုဟိုကိုစိတ်စိတ်မြင့်တာဖြစ်ဖြစ်ပေါ့နော်စိတ်ပန်းဖြည့်ခြင်းတဲ့အခါမျိုးဆိုလဲလို့လာပြတဲ့ပေါ့
2022ခုနှစ်နောက်ပိုင်းမြန်မာပြည်မှာရှိတဲ့လူဒန်းစားအလွှာပေါင်းစုံကမြန်မာပြည်သားတွေတော်တော်များများဟာအိမ်နီးချင်းထိုင်နိုင်ငံကိုပြောင်းရွှေ့လာကြပြီးစီးပွားရေးလုပ်ငန်းတွေပါလုပ်ကိုင်လာကြတာကြောင့်မြန်မာစားတောက်ဆိုင်မြန်မာကုန်ပစ္စည်းအယောင်ဆိုင်မြန်မာစကားပြောဆေးဆိုင်မြန်မာခီးသွွားအကျိုးဆောင်လုပ်ငန်းတွေအပြင်အခုလိုမြန်မာစကားပြောလို့ရတဲ့သပင်းအလှပြုပြင်ဆိုင်တွေကိုပါတွေ့မြင်လာကြရတာပါရှင်
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီမြန်မာစကားပြောပြီးတော့အလှသွားပြင်လို့ရတဲ့ဇပင်နဲ့လက်သေးအလှပြင်ဆိုင်တွေအကြောင်းကိုမှတ်ညွှန်လင်းတင်ဆက်သွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မောဂမုန်တိုင်းကြပြီးတဲ့နောက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့အစည်းတွေကလူပေါင်း2,300ကျော်ကိုစားနပ်ရိက္ခာအကူအညီပေးခဲ့တယ်လို့ WFP ကသတင်းထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းတွင်းမုန်တိုင်းတန်ခံဒေသတွေမှာရှိနေပြီးပဋိပက္ခကြောင့်အိုးအိမ်စုခွာထွက်ပြေးဒုက္ခရောက်နေသူတွေနဲ့ရခိုင်အလယ်ပိုင်းနဲ့မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်လူပေါင်း2,000ကျော်ကိုဖျက်ချခဲ့တာပါ။ဒါပေမဲ့လက်ရှိရှိနေတဲ့စားနပ်ရိက္ခာတွေကတဖြည်းဖြည်းလျော့ပါလာနေပြီးနိုင်ငံတကာအသိုက်အဝန်းကနေရေးပေါ်ပန့်ပိုးဖို့လိုအပ်နေပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Stephen Anderson ကပြောပါတယ်။တနင်္ဂနွေလုံးကစားနပ်ရိက္ခာအလို့ကြီးလိုအပ်နေတဲ့လူရေ 1.3 အတွက်နှစ်ကုန်အထိကုန်ကြမဲ့ American Dollar 60,000ကိုလှူချဖို့လည်း WFP ကမြစ်တရခံထားပါတယ်။ဒါပေမဲ့ရံပုံငွေမရဘူးဆိုလို့ရှိရင်တော့ WFP ရဲ့အစီအစဉ်တွေကိုဒီနှစ်ဩဂုတ်လမှာရပ်ဆိုင်ရမယ်လို့ကြေညာချက်မှာပြောထားပါတယ်။ရုရှားတွေကြောက်အောင်ယူကရိန်းကလုံနေတယ်လို့ရုရှားသမ္မတပူတင်ကမော်စကိုမြို့ကအထက်မြင့်ဆောင်ဦးတွေကိုဒရုန်းနဲ့အတိုက်ခတ်ခံပြီးအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ပြီးကလေးကမော်စကိုကိုဒရုန်းနဲ့တိုက်ခိုက်တာဟာဒါပထမအဦးဆုံးနဲ့ဖြစ်ပါတယ်။ဒါကအကြမ်းဖက်လုပ်ရဖြစ်တာရှင်းပါတယ်လို့မစ္စတာပူတင်ကဆိုပါတယ်။မော်စကိုကိုတိုက်ခိုက်ခဲ့မှာအနေချင်းမဲ့ပျက်စီးပြီးကြီးကြီးမားမားအနာတရဖြစ်ခဲ့သူလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကဆိုပါတယ်။မော်စကိုဝန်ကြီးမှလေကြောင်းဟာကာကွယ်ရေးနဲ့3ဘေးစနစ်ကိုခိုင်မာအောင်ဆောင်ရမယ်လို့မစ္စတာပူတင်ကပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံမှာတော့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီကအီရန်နိုင်ငံပေါ်နျူကလ িয়ার နဲ့ပတ်သက်ပြီးဖြေရှင်းဖို့တောင်းဆိုထားတဲ့အချက်တွေကိုဖြေရှင်းပြီးသွားပြီလို့အီရန်အစိုးရမီဒီယာတွေကအင်္ဂါနေ့ကပြောပါတယ်။အီရန်ကစခန်းသုံးခုနဲ့တခုမှာအရင်ကထုတ်ပေါ်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার ဆက်ဆက်ပစ္စည်းတွေကို IAEA ကတွေ့ရှိခဲ့တာပါ။ဒီဇက်မာရီဗန်စကားမှာယူရီနီယံတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်ပြေးတောင်ဖြစ်ရှင်းနိုင်ခဲ့တယ်လို့ပြောပါတယ်။အမေရိကန်မှာနိုင်ငံမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ရခဲ့တဲ့အစိုးရအကျွေးယူခွင့်ကတ်တတ်ချက်ဆိုင်ရာသဘောတူညီချက်ကိုမဲပေးကြဖို့ Conservative တွေရဲ့ဝေဖန်ချက်တွေကြောင့်မှ Republican အမတ်တွေကိုအောက်လွတ်တော်ဥက္ကဋ္ဌကတိုက်တွန်းနေပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့မတ်တင်ကြီးတိုက်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ဗိုလ်ဒုနေမနေ့ခင်း VO ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ24/50နဲ့ VO ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သောရရှင်မန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူဝင်ဆန္ဒပြည့်ဝနိုင်ကြပါစေ။ VO ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.